Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါ VOA American တာမြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်မတ်လ9ရက်ဗုဒ္ဓဖူးနေ့မနက်ခင်းအတန်လွင့်စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေပြီးတော့လိုင်းဒိုမီတာ32 40 48အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေတာပါကျွန်တော်ကြောင်လွင်မှာအခုမနက်ပိုင်းစီစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကခင်မြတ်တပါဒီမနက်ခင်းတဲ့နေ့ကိုကိုဆမ်မဝင်းနဲ့အတူကြေညာပေးမှာပါ။မြောက်ကိုရီးယားနျူကလ িয়ার ထိပ်ဖူးတဲ့ဒုံးကျည်လက်နဲ့ဆန်ရံနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဟာဘယ်နည်းလမ်းပဲဖြစ်ဖြစ်တခုမဟုတ်တခုလှုပ်ဆောင်ဖို့ဆန္ဒရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပြီးကောင်းတဲ့နည်းနဲ့ပဲလှုပ်ဆောင်ဖို့ညွှန်းတဲ့ထားကြောင်းပြောပါလေ။မြန်မာနိုင်ငံမှာရိုင်ဂျာတွေကိုအစားအစာငတ်မအောင်လုပ်နေတာမျိုးတွေရှိနေတာမို့သူတို့ကိုအချိန်မတန်သေးပဲပြန်ပို့ရင်အန္တရာယ်ရှိနိုင်တယ်လို့ Amnesty International လူခွင့်ရေးဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးကြားမှာပါကိုကြောင်လေ
။ကောင်းပါခင်ဗျာ။ဒီသတင်းတွေအပြီးနားဆင်ကြမယ်အထက်မှာဆိုရင
် be a great thing for the world it would be a great thing for North Korea it would be a great thing for the peninsula
သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားရေးတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးခြင်းနဲ့ဆိုတော့ပြောဆိုမှုတွေတစ်ခါပြန်ပြီးတော့ကျွန်တော်တို့ကြားလာရပြန်ပါပြီမြောက်ကိုရီးယားကိုအမေရိကန်ဘက်ကဘယ်လိုတုံ့ပြန်တယ်လဲဆိုတော့သတင်းပေးပို့ချက်ကိုမကြားခင်ကြားပါလိမ့်မယ်နောက်တစ်ခါအင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးကံကိုလည်းနောက်ပိုင်းမှာပြန်ပြီးတော့ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဆံမွေတို့ကြီးညာကြပါလိမ့်မယ
်မြောက်ကိုရီးယားရဲ့နျူကလ িয়ার ထိပ်ဖူးတဲ့ဒုံးကျည်လက်နဲ့ဆန်ရံနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဟာဘယ်နည်းလမ်းပဲဖြစ်ဖြစ်တခုမဟုတ်တခုလှုပ်ဆောင်ဖို့ဆန္ဒရှိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်ဒါအပြင်ကောင်းတဲ့နည်းနဲ့ပဲဆက်ပြီးလှုပ်ဆောင်နိုင်မယ်လို့မျှော်လင့်ထားကြောင်းလည်းပြောပါတယ်မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နဲ့အစီအစဉ်ကိုဆွန့်လွှတ်ရေးအတွက်အမေရိကန်ပြည်ထောင်စုနဲ့စတင်ဆွေးနွေးလိုတဲ့ဆန္ဒရှိကြောင်းတောင်ကိုရီးယားကအင်ကာနဲ့မှပြောကြားခဲ့ပြီးတဲ့နောက်မှာသမ္မတထရမ့်ကအခုလိုပြန်လည်တုံ့ပြန်ပြောကြားလိုက်တာပါအခုလိုသမ္မတထရမ့်ရဲ့နောက်ဆုံးပြောကြားချက်ဟာအရင်တုန်းကမြောက်ကိုရီးယားရဲ့လူအစုလိုက်ပြောင်းလိုက်တေးသေးတဲ့လက်နက်ထုတ်လုပ်မှုနဲ့ပတ်သက်ပြီး Fire and Fury ပြင်းပြင်းထန်ထန်နဲ့ဒေါသတကြီးတုံ့ပြန်မယ်လို့သမ္မတတုံ့ပြန်ခဲ့တာနဲ့လုံးဝကွာခြားနေတာဖြစ်ပါတယ်အချိန်တွေကိုတဖြည်းဖြည်းကြီးထွားလာအောင်မလုပ်သင့်ပါဘူးလို့သမ္မတထရမ့်ကစွီဒင်ဝန်ကြီးချုပ် Stefan Löfven ကိုသမ္မတအင်ဗျူအိုဘယ်ရုံးကမှာအိတ်ခံရင်သတင်းတောက်တွေကိုခုလိုပြောကြားလိုက်တာဖြစ်ပါတယ်ကိုရီးယားနှစ်နိုင်ငံကြားလက်ရှိဆွေးနွေးမှုတွေကလည်းကိုရီးယားကျွန်းဆွယ်ဒေသမှာတင်းမာမှုတွေရောပါဖို့အတွက်ဖြစ်လာမယ်ဆိုရင်ဒါဟာကမ္ဘာကြီးအတွက်တိတ်ကိုကောင်းကြောင်းလဲသမ္မတထရမ့်ကပြောပါလေ
။နိုဝင်ဘာလမှာကျင်းပဖို့ရှိတဲ့အမေရိကန်ကွန်ဂရက်လွှတ်တော်ရွေးကောက်ပွဲတွေမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုကိုတိုက်ဖျက်ဖို့အတွက်ရှင်းလင်းတဲ့နည်းပြဟာတစုံတရာအမေရိကန်အစိုးရမှမရှိဘူးလို့အမေရိကန်ထောက်လှမ်းရေးအကြီးအကဲဒန်ကော့စ်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဒါကြောင့်ရုရှားနိုင်ငံဘက်က2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတုန်းကလိုပဲနှောက်ယှက်ပေးနိုင်ချေများတယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံကရွေးကောက်ပွဲကိုရုရှားကကြားဝင်နှောက်ယှက်နိုင်တဲ့အခြေအနေကိုအစိုးရအနေနဲ့ဟန်တားနိုင်အောင်အမေရိကန်အစိုးရဌာနတွေအနေနဲ့တည်တည်ချာချာသိရှိနားလည်ထားခြင်းဘလောက်ရှိတယ်လဲဆိုတဲ့အချက်ပေါ်မှာအထက်လွှတ်တော်လက်နက်ကိုင်အဖွဲ့အစည်းများရေးရာကော်မတီကြားနာပွဲမှာကုတ်ကခုလိုပြောကြားသွားတာဖြစ်ပါတယ်။ဒါပေမဲ့ဟာဝိုင်ပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်မာစီဟီရိုနိုကအစိုးရမှာဘာကြောင့်မဟာဗျူဟာတရမရှိရတာလဲဆိုပြီးတော့မေးခွန်းထုတ်တဲ့အခါမှာတော့အဖြေရခက်သွားပါတယ်ကျွန်တော်တို့အနေနဲ့ဒီကိစ္စကိုကန့်တွဲဆောင်ရွက်ရမယ်ဆိုတာနားလည်သဘောပေါက်ပါတယ်ကျွန်တော်အနေနဲ့ခင်ဗျားရဲ့မေးခွန်းကိုအတိအကျအဖြေမရှိပါဘူးလို့ကုတ်ကပြောဆိုပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဒီမိုကရက်တစ်ပါတီကဟီလာရီကလင်တန်ကိုအနိုင်ရအောင်ရုရှားကကြားဝင်ဆွတ်ဖက်မှုရှိတယ်ဆိုပြီးတော့အမေရိကန်ထောက်လှမ်းရေးအတိုင်းအဝန်းကတုံ့သက်ခဲ့ပါရဲ့နဲ့သမ္မတဒေါ်နယ်ထရမ့်ဟာဒီကိစ္စကိုထိတ်တန့်ဦးစားပေးလှုပ်ဆောင်မှုမရှိဘူးလို့ကောက်ချက်ချရမှာဖြစ်တဲ့အကြောင်းဟီရိုနိုကပြန်လည်ပြောကြားခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကြားလွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်ဟာသုံးနိုင်ငံစလုံးအတွက်ညှတာမှုရှိစေရမယ်ဆိုတဲ့သူချမှတ်ထားတဲ့တန်တိတ်ထံကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တယ်လီဖုန်းဆက်သွယ်ပြောကြားစဉ်မှာအလေးထားပြောကြားခဲ့ကြောင်းသမ္မတအင်ဗျူကပြောပါတယ်။1994ခုနှစ်ကချမှတ်ထားတဲ့နက်တာခေါ်မြောက်အမေရိကန်နိုင်ငံများလွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်ကိုပြန်လည်ပြင်ဆင်ရေးဆွဲရတဲ့ပတ်သက်ပြီးညှိနှိုင်းမှုတွေလုပ်နေကြသလိုသမ္မတထရမ့်ကအမေရိကန်နိုင်ငံထဲကိုတင်သွင်းတဲ့တမနီတင်သွင်းကုန်တွေအပေါ်မှာအခွန်25ရာခိုင်နှုန်းကောက်ခံပြီးအလူမီနီယံပစ္စည်းတွေအပေါ်မှာအခွန်10ရာခိုင်နှုန်းကောက်ခံမှုဆုံးဖြတ်ထားကြောင်းထုတ်ပေါ်ပြောဆိုပြီးရက်ပိုင်းအတွက်မှာပဲတနင်္လာနေ့မှာအခုလိုခေါင်းဆောင်တို့ပြောဆိုကြတာပါ။အမေရိကန်ကတမနီနဲ့အလူမီနီယံတွေအများဆုံးတင်သွင်းနေတဲ့ကနေဒါနိုင်ငံအတွက် အခုလိုအခွန်ကောက်ခံမှုနှစ်ခုစလုံးကထိခိုက်စေတာဖြစ်ပါတယ်။လက်ရှိ NAFTA သဘောတူညီချက်ဟာ American ပြည်ထောင်စုကိုကုန်သွယ်လုံငွေပြစေတယ်လို့သမ္မတကထောက်ပြကြောင်းသမ္မတအင်ဘျူကပြောပါတယ်။အစိုးရစီးရင်စရာတွေအရမနစ်ကစီးရင်ချုပ်ပြီးချိန်မှာတွေ့ရှိချက်ကတော့2016တုန်းက American ကနေကနေဒါကိုတူတင်သွင်းတာတဲ့ကုန်ပစ္စည်းနဲ့ဝန်ဆောင်မှုအပြင်ဒေါ်လာ 12.5 ဘီလီယံပို့ပြီးပေးခဲ့ရတယ်လို့ Mexico နဲ့တော့ကုန်သွယ်လုံငွေပြမှုကဒေါ်လာ 55.6 ဘီလီယံရှိတယ်လို့ဆိုပါတယ်။တနင်္လာနေ့ကတော့တမ်မနီနဲ့အလူမီနီယံတင်သွင်းကုန်တွေနဲ့ပတ်သက်ပြီးအခွန်အခအများပြားကောက်ယူမယ်ဆိုတဲ့သူ့ရဲ့ဆုံးဖြတ်ချက်ကိုပြင်မောင်းမဟုတ်ဘူးလို့သမ္မတကပြောကြားခဲ့ပြီးဒါဟာကုန်သွယ်စစ်ပွဲဖြစ်လာနိုင်တယ်လို့ပြောပြီးဒီမူဝါဒကိုပြန်ပြင်ဖို့အတွက်အမေရိကန်ရဲ့နိုင်ငံရေးနဲ့တန်တမာရေးမဟာမိတ်တွေကအမေရိကန်ကုမ္ပဏီတွေရဲ့ဖိအားတွေတိုးပေးနေတဲ့ကြားကပဲသမ္မတကအခုလိုပြောကြားတာပ
ါ။စီးရီးယားနိုင်ငံအတွင်းမှာအကြမ်းဖက်မှုတွေတိုးများဖြစ်ပွားနေတာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီမှတကပိတ်ဆွေးနွေးဖို့စီစဉ်ထားတဲ့ရက်မတိုင်ခင်တရက်လိုအင်္ဂါနေ့မှာစီးရီးယားဒဘုံတွေကိုထိန်းချုပ်ထားဒဘုံတွေကထိန်းချုပ်ထားတဲ့ဂိုတာမြို့အရှေ့ပိုင်းမှာတိုက်ပွဲတွေပြင်းပြထန်ထန်ဆက်လက်ဖြစ်ပွားနေပါတယ်။အကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတာကြောင့်စီးရီးယားနိုင်ငံအနှံ့အပြစ်ခတ်ရက်စဲထားဖို့ကုလသမဂ္ဂရဲ့တောင်းဆိုချက်နဲ့ရုရှားကအရက်သားတွေဂိုတာကနေထွက်သွားနိုင်အောင်လူသားချင်းစာနာမှုအနေနဲ့တိုက်ခိုက်မှုရပ်ဆိုင်ပေးမယ်လို့တစ်ဖက်သက်ကြေညာထားချက်ကိုမှေ့မှိန်သွားစီပါတယ်။အပြစ်ခတ်ရက်စဲရေးအစီအစဉ်ပြတ်သွားတဲ့အတွက်ဗြိတိန်နဲ့ပြင်သစ်တို့ကလုံခြုံရေးကောင်စီမှဗဟုသုတနဲ့ကြားရင်တကပိတ်ဆွေးနွေးဖို့မေတ္တာရက်ခံထားတာဖြစ်ပါတယ်။စီးရီးယားနိုင်ငံအတွင်းမှာရုရှားလေယာဉ်တစီးဆင်းသက်ဖို့ကြိုးစားစဉ်ပြက်ကျသွားခဲ့ပြီးတော့လိုက်ပါလာတဲ့ရုရှားအမှုတန်း39ဦးသေဆုံးသွားပါတယ်။လေယာဉ်ဟာပြစ်ချခံခဲ့ရတာမဟုတ်ဘဲဆက်ချိုးယင်းမှုကြောင့်ပြက်ကျခဲ့ရတာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အင်ကာနေစောစောပိုင်းတုန်းကတော့စီးရီးယားဒဘုံတွေဟာအရက်သားတွေနဲ့အတူဝိုင်းရံထားတဲ့ဂိုတာအရှိဘိုင်းကနေရွှေ့ပြောင်းကယ်ဆယ်ရေးလမ်းကြောင်းကိုအသုံးပြုပြီးတော့လွတ်လွတ်လပ်လပ်ထွက်ခွာသွားနေကြတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တိုက်ခိုက်ရေးသမားတွေဟာသူတို့ရဲ့မိသားစုတွေနဲ့အတူတနတ်တွေပါယူဆောင်သွားနိုင်ကြတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့သူတို့ဘယ်ကိုသွားကြလဲဆိုတာကတော့ဖော်ပြထားခြင်းမရှိပါဘူး
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9433လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
VOA American တန်ကမနေ့ကင်းတရင်တွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာ Ranger တွေကိုအစားအစာငတ်မအောင်လုပ်နေတာမျိုးတွေရှိနေတာမို့သူတို့ကိုအချိန်မတန်သေးပဲပြန်ပြီးပို့ရင်အန္တရာယ်ရှိနိုင်တယ်လို့ Amnesty International လူ့ခွင့်ရေးဖွဲ့က March 6ရက်အင်ကာနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံဟာ Ranger တွေကိုအစားအစာငတ်မအောင်လုပ်ရင်လူမျိုးစုနဲ့ရှင်းလင်းဖယ်ရှားမှုတွေဆက်ပြီးကျူးလွန်နေတယ်လို့ကုလသမဂ္ဂကတွေ့ရှိကြောင်းပြောဆိုကြတဲ့ပတ်သက်ပြီး Amnesty International ဖွဲ့ကအရှိတောင်အရှဆိုင်အကြီးကဲ James Gomez ကဒါဟာသူတို့အဖွဲ့ရဲ့တွေ့ရှိချက်နဲ့ထပ်တူဖြစ်ကြောင်းပြောဆိုပါတယ်။မြန်မာစုကသူတို့ကိုအစားငတ်မအောင်လုပ်ရင်လူမသိသူမသိနိုင်ငံနဲ့မနေနိုင်အောင်လုပ်နေတယ်လို့လဲထွက်ပြေးလာတဲ့ Ranger တွေက AI အဖွဲ့ကိုပြောကြားကြောင်းနဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်နောက်ထပ်အထောက်အထားတွေလည်းရှိနေသေးတာမို့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ Ranger တွေကိုနေရာရင်းပြန်ပြီးပို့ဖို့လုပ်နေတယ်။ဘယ်အစီအစဉ်ကိုမဆိုလုံးဝအထင်မတန်သေးဘူးလို့လဲဆိုပါတယ်။ဒါကြောင့်သူတို့သဘောဆန္ဒအလျောက်တိုက်ခါရှိရှိလုံခြုံစိတ်ချစွာပြန်နိုင်ချေထိဘယ်သူမှပြန်ဖို့မသိအသေးချင်းကြောင်းနဲ့ဒီကနေ့ထိတော့အခြေအနေကမဖြစ်နိုင်သေးဘူးလို့ဖော်ပြထားပါတယ်။မြန်မာအာဏာပိုင်တွေအနေနဲ့ Ranger တွေကိုအတင်းချက်ဖြစ်စေအစံငတ်ထားပြီးဖြစ်စေအထမနှင်ထုတ်ဖို့ရည်ရွယ်လှုပ်ဆောင်မှုတွေအားလုံးရပ်ဆိုင်ရမှာဖြစ်ကြောင်းလည်း AI ဖွဲ့ကြေညာချက်မှာဖော်ပြပါတယ်။ Bangladesh ကိုရောက်နေတဲ့လူခွင့်ဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Andrew Gilmore ဟာရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေနေထိုင်ရာစခန်းတွေကိုတွားရောက်ခဲ့တာဖြစ်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံပြီးမှတော့မြန်မာနိုင်ငံမှာ Ranger တွေကိုမျိုးနွယ်စုနဲ့ရှင်းလင်းဖယ်ရှားမှုတွေရှိနေစေပဲလို့အင်ကာနေ့မှာပဲပြောကြားခဲ့တာပါ။
ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရထံရိုဟင်ဂျာဒုက္ခသည်8000ကျော်ရဲ့အမိစင်းရင်းကိုမြန်မာနိုင်ငံထံပေးအပ်ခဲ့တဲ့ပြည်ကလွှဲပြောင်းခဲ့ပြီးတော့ဒုက္ခသည်တွေနေပြပြန်ပို့ရေးအစီအစဉ်ကိုစတင်လိုက်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာသူတို့တဲ့အန္တရာယ်များနေစေဖြစ်တာကြောင့်မပြန်လိုကြသေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာရောက်ရှိနေတဲ့ရိုဟင်ဂျာအသံဝင်းကပြောပါတယ်။ရိုဟင်ဂျာတွေအပေါ်နှိမ့်ဆက်ညှဉ်းပန်းမှုတွေဆက်လက်ဖြစ်ပွားနေပါတယ်။နေ့စဉ်နဲ့အမျှမြန်မာနိုင်ငံအတွင်းကနေထွက်ပြေးလာနေကြဆဲရှိပါတယ်။ကျွန်တော်ရဲ့မိမနဲ့တားကိုစစ်သားတွေကတတ်ခဲ့ကြပါတယ်။ရိုဟင်ဂျာတွေကိုတပ်ဖြတ်သူတွေနဲ့အတ္တမတာမယာပြုကျင့်သူတွေကိုအရေးလည်းမယူပါဘူး။ပြစ်မှုကျူးလွန်သူတွေထွက်ပြေးလွတ်မြောက်နေတာကြောင့်ရခိုင်ပြည်နယ်ဟာကျွန်တော်တို့အတွက်လုံးဝစိတ်မချရပါဘူး။ဆိုပြီးတော့ Cox's ဘဇားမှာရှိတဲ့ဘာလူခလီဒုက္ခသည်စခန်းမှာနေထိုင်သူ အဗ်ဒူရာမန်ကပြောပါတယ်ဒီအခြေအနေမျိုးနဲ့တော့ရခိုင်ကိုကျွန်တော်တို့မပြတ်နိုင်ဘူးလို့သူကပြောပါတယ်ရိုဟင်ညာတွေကမြန်မာနိုင်ငံကိုပြန်ရမှာမဟုတ်ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ညာဒုက္ခသည်အတန်းဝိုင်းရဲ့ခေါင်းဆောင်ကိုကိုလင်းကလည်းပြောပါတယ်ဘာကြောင့်လဲဆိုတော့အရင်ကသူတို့နေထိုင်ခဲ့ကြတဲ့ကြေးရွာတွေနဲ့ဝေးတဲ့နေရာမှာစုအတင်းအခြေချနေထိုင်ဖို့အတွက်မြန်မာအစိုးရကဆုံးဖြတ်လှုပ်ဆောင်နေလို့ဖြစ်တယ်လို့ဆိုပါတယ်လွန်ခဲ့တဲ့လတွေအတွင်းအရင်ကရိုဟင်ညာတွေနေထိုင်ခဲ့ကြပြီးစွန့်ခွာထွက်ပြေးသွားကြတဲ့ကျေးရွာပေါင်း300လောက်ကိုမိရှုဖျက်ဆီးခဲ့ပါတယ်။နောက်ဆုံးထပ်မံတိရှိရတဲ့သတင်းတွေအရနေဆက်နှစ်နိုင်ငံနေဆက်နတ်မြစ်ကြောင်းတစ်လျှောက်မှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနေကြားဆောင်တပ်ဖွဲ့တွေပူးတွဲပြီးတော့ကင်းလှည့်နေကြတယ်လို့ဆိုပါတယ်ခင်ဗျာ။
ဒီလင်္ကာနိုင်ငံကန်နီချိုင်မှာဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်အတိုင်းအဝန်းနှစ်ခုကြားပဋိပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာအစိုးရကနိုင်ငံတော်အရေးပေါ်အခြေအနေဆက်ရက်တတ်မှတ်ကြေညာထားပါတယ်။တနင်္လာနေ့ကဗုဒ္ဓဘာသာဝင်အများစုရှိပြီးမွတ်စလင်အနည်းစုတွေနဲ့ပဋိပက္ခဖြစ်တဲ့ကန်နီချိုင်တေတီနီယာမြို့မှာညမထွက်အမိန့်ကိုချက်ချင်းကြေညာပြီးအခြေအနေကိုထိန်းသိမ်းခဲ့တာဖြစ်ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုစံမွေဝေတို့ပြောရခဲ့ကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မြောက်ကိုရီးယားသတင်းနဲ့စကြပါလေနျူကလ িয়ার ကင်းစင်ပပျောက်ရေးနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရနဲ့ဆွေးနွေးဖို့လိုလားတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောခဲ့တဲ့အပေါ်မှာအမေရိကန်ကသတိနဲ့တုံ့ပြန်နေပါတယ်ဘာဆက်ဖြစ်မလဲဆိုတာစောင့်ကြည့်ဖို့လိုတယ်လို့သမ္မတဒေါ်နယ်ထရန့်ကပြောခဲ့သလိုပဲအမေရိကန်ထောက်လိုင်းအကြီးအကဲတွေကလည်းသတိနဲ့စောင့်ကြည့်သွားမယ်လို့ပြောနေကြပါတယ်တောင်ကိုရီးယားထူးကိုယ်စားလှယ်နဲ့တွေ့ဆုံဆွေးနွေးစဉ်မှာကင်ဂျွန်အွန်းပြောကြားခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့တုံ့ပြန်မှုကိုမတ်ဆုမြတ်မွန်ကဆက်ပြီးတော့တင်ပြပါလိမ့်မယ်
။မြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်ကိုနှစ်ရက်ကြာသွားခဲ့တဲ့တောင်ကိုရီးယားထူးကိုယ်စားလှယ်အဖွဲ့ဟာအင်္ဂါနေ့တုန်းကတောင်ကိုရီးယားကိုမပြန်ခင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံထဲမှာရှိတဲ့ပမ်မွန်ဂျွန်နယ်စပ်မြို့မှာလာမယ့်ဧပြီလကုန်ပိုင်းကျရင်တတိယအကြိမ်တောင်မြောက်ကိုရီးယားထိပ်သီးစည်းဝေးပွဲကျင်းပဖို့နှစ်နိုင်ငံကြားမှသဘောတူခဲ့ကြပါတယ်။ဒါ့အပြင်မြောက်ကိုရီးယားအပေါ်စီးရီးအယချင်းချောင်းမှုတွေမရှိဘူး။မြောက်ကိုရီးယားအစိုးရရဲ့လုံခြုံရေးကိုအာမခံမယ်ဆိုရင်နျူကလ িয়ার လက်နက်တွေထားစရာအကြောင်းမရှိတဲ့အတွက်နျူကလ িয়ার လက်နက်ကင်းစင်ပပျောက်ရေးကိုမြောက်ကိုရီးယားဘက်ကလိုလားကြောင်းရှင်းရှင်းလင်းလင်းအသိပေးခဲ့တယ်လို့တောင်ကိုရီးယားအထူးကိုယ်စားလှယ်ခေါင်းဆောင်ကပြန်လည်ပြောပြခဲ့ပါတယ်။မြောက်ကိုရီးယားရဲ့အနေနဲ့အမေရိကန်နဲ့ဆွေးနွေးဖို့လိုလားတယ်လို့လဲကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ချွန်အီယောင်ကဆိုးမျိုးတော်ကိုပြန်ရောက်စင်မှာအခုလိုပြောကြားခဲ့ပါတယ်
။북측은 비핵화 문제 협의 및 북미 관계 정상화를 위해 미국과 허심탄회
뉴클리어 ကင်းစင်ပပျောက်ရေးနဲ့အမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးပြန်လည်တည်ဆောက်နိုင်ရေးအတွက်အမေရိကန်နဲ့ပွင့်ပွင့်လင်းလင်းဆွေးနွေးဖို့ဆန္ဒရှိတယ်လို့မြောက်ကိုရီးယားဘက်ကပြောကြားခဲ့တဲ့အကြောင်းကိုပြန်ပြောပြနေတာဖြစ်ပါတယ်။အခုလိုမြောက်ကိုရီးယားတို့ရဲ့ပြောကြားချက်ထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာစောင့်ကြည့်ရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့တုန်းကပဲတုံ့ပြန်ခဲ့ပါတယ်
It would be a great thing for the world. It would be a great thing for North Korea. It would be a great thing for the peninsula. But we'll see what happens.
ကမ္ဘာကြီးအတွက်သိကောင်းတဲ့ကိစ္စဖြစ်ပါလိမ့်မယ်။မြောက်ကိုရီးယားအတွက်လည်းသိကောင်းတဲ့ကိစ္စဖြစ်ပါလိမ့်မယ်။ကိုရီးယားကျွန်းဆွယ်အတွက်လည်းသိကောင်းတဲ့ကိစ္စဖြစ်ပါလိမ့်မယ်။ဒါပေမဲ့လည်းဘာတွေဖြစ်လာမလဲဆိုတာကိုစောင့်ကြည့်ရပါဦးမယ်။အခုလက်ရှိဖြစ်နေတဲ့အခြေအနေမျိုးမရောက်အောင်ဟိုအရင်ကတည်းကဖြည့်ရှင်းသိနေတာပါဆိုင်းမထားပဲနဲ့နေပေါင်းများစွာကတည်းကဖြည့်ရှင်းသိနေပါတယ်ကျွန်တော်တို့ကတော့အပြက်ရှင်းမှဖြစ်ပါတယ
်မြောက်ကိုရီးယားတို့ရဲ့ပြောကြားမှုဟာတိုးတက်မှုဖြစ်ကောင်းဖြစ်နိုင်တယ်လို့မျှော်လင့်ချက်အမှားလည်းဖြစ်နိုင်တယ်ဒါပေမဲ့အမေရိကန်ဘက်ကတော့ဘယ်လမ်းပဲဖြစ်ဖြစ်ပြင်းပြင်းထန်ထန်ဆက်လုပ်သွားမှာဖြစ်တယ်လို့အမေရိကန်သမ္မတက Twitter လူမှုကွန်ရက်ပေါ်မှာအစောပိုင်းတုန်းကလည်းရေးသားခဲ့ပါတယ်အမေရိကန်အမျိုးသားထောက်လှမ်းရေးအကြီးအကဲကတော့နျူကလ িয়ার ကင်းစင်ရေးနဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကအမေရိကန်နဲ့ဆွေးနွေးဖို့လိုလားတဲ့ဆိုတာကိုတိုးတက်မှုလို့သူ့အနေနဲ့မှတ်မှတ်ယူနိုင်ဘူးလို့ပြောပါရယ်မြောက်ကိုရီးယားနဲ့ပတ်သက်လို့အရင်အားထုတ်မှုတွေအလုံးမအောင်မြင်ခဲ့ပဲမြောက်ကိုရီးယားတို့အတွက်သာလှုပ်ချနာလှုပ်ဖို့အချိန်ပေးသလိုဖြစ်ခဲ့တဲ့အတွက်သူ့အနေနဲ့တန်တရားရှိတယ်လို့ထောက်လှမ်းရေးအကြီးအကဲဒန်ဂုတ်စ်ကလုံခြုံရေးဆိုင်ရာအထက်လွှတ်တော်ကြားနာပွဲမှာပြောကြားခဲ့တာ
ပါ We saw the news this morning relative to North Korea hope springs eternal but we need to learn a lot more relative to these talks
North Korea နဲ့ပတ်သက်တဲ့သတင်းကိုဒီမနေ့ကြားပါတယ်ဖြစ်လာမယ်လို့မျှော်လင့်ရပေမဲ့လက်တွေ့မှာဖြစ်နိုင်တဲ့ကိစ္စပါဒီဆွေးနွေးပွဲတွေနဲ့ပတ်သက်လို့အများကြီးလေ့လာဖို့လိုပါသေးတယ်ကျွန်တော်တို့ထောက်လိုင်းအတိုင်းဝိုင်းအနေနဲ့မြောက်ကိုရီးယားနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေကိုဆက်ပြီးတော့တတ်နိုင်ဆုံးသတင်းအချက်လက်စုဆောင်းသုံးသပ်သွားရမှာဖြစ်ပါတယ်
မြောက်ကိုရီးယားဘက်ကနျူကလ িয়ার စွမ်းရည်မပိုင်ဆိုင်တော့ပါဘူးဆိုတဲ့သဘောတူညီချက်မရတဲ့၍အမေရိကန်ဘက်ကသူတို့နဲ့သဘောမတူနိုင်ဘူးလို့လည်းပြောကြားခဲ့ပါဗျ
စစ်ထောက်လိုက်ရေးဌာနအကြီးအကဲဒုတိယဗိုလ်ချုပ်ကြီးရောဘတ်အက်စ်လီကလည်းမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ထုတ်လုပ်ဆန်းသတ်မှုတွေရပ်ပြီးတော့ညှိနှိုင်းဆွေးနွေးဖို့အဆင်သင့်ဖြစ်နေပြီလို့မယုံကြောင်းအင်္ဂါနေ့ကအထက်လွှတ်တော်ကြားနာပွဲမှာပြောသွားပါရယ်မြောက်ကိုရီးယားနိုင်ငံအနေနဲ့တောင်ကိုရီးယားနဲ့ဆွေးနွေးမှုတွေဆက်လုပ်နေသမျှနောက်ထပ်နျူကလ িয়ার ဆန်းသတ်မှုပယ်ထိန်ထုံဆန်းသတ်မှုတွေကိုလုံးဝမဟုတ်တဲ့အပြင်ရန်စားတဲ့လုပ်ရက်တွေလည်းလုံးဝမဟုတ်ဘူးလို့တောင်ကိုရီးယားအထူးကိုယ်စားလှယ်အဖွဲ့ကပြောကြားခဲ့ပါရယ်အနာဂတ်ကိုရီးယားကျွန်းဆွယ်မှာပို့ပြီးတော့တည်ငြိမ်လာတဲ့အခါကျရင်အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တို့ကြားနှစ်စင်လုံးနေတဲ့ပူးတွဲစစ်ရေးလေ့ကျင့်မှုတွေကိုသင့်တယ်လို့အပြောင်းအလဲလုပ်လိုက်မယ်လို့မျှော်လင့်ကြောင်းလဲမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကတောင်ကိုရီးယားအထူးကိုယ်စားလှယ်အဖွဲ့ကိုပြောကြားခဲ့ပါတယ်အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တောင်းချီပါဝင်တဲ့ပူးတွဲစစ်ရေးလေ့ကျင့်မှုကိုဧပြီလကျရင်ပြုလုပ်မှာဖြစ်ပါတယ်ရှင
်မဆုမြတ်မွန်တင်ပြခဲ့တာပါဥက္ကဋ္ဌမြန်မာပြည်ကမွေးစေဝါသတင်းကြားပါလိမ့်မယ်ကဘာပေါ်မှာဘိန်းဒုတိယအများဆုံးထွက်တဲ့မြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီပြီးရှိလာခဲ့တဲ့မွေးစေဝါပြဿနာကိုကင်တွယ်ဖြေရှင်းမှုမွေးစေဝါဆိုင်ရာမူဝါဒတည်တရက်ကိုမြန်မာစုအကပြတ်ထန်းလိုက်တဲ့အပေါ်မှာနိုင်ငံတကာကရောပြည်တွင်းဒုဒုခြေပြုဖွဲ့စည်းတွေကပါကြိုးစုံနေကြပါတယ်ဒါဟာပထမခြေလှမ်းပဲဖြစ်ပြီးတော့ရည်မှန်းချက်တွေတကယ်အကောင့်တယ်ပေါ်ဖို့ဆိုလို့ရှိရင်အလေးထားဆောင်ရွက်စရာတွေအများကြီးရှိတဲ့အကြောင်းကုလသမဂ္ဂ UNODC ဖွဲ့ကပြောပါတယ်ဒီအကြောင်း VOA သတင်းတော့Oliver Slow ရန်ကုန်ကနေပေးပို့တဲ့သတင်းလွှာကိုကိုညံဝင်းအောင်ပြောပြပါလိမ့်မယ်
။မြန်မာနိုင်ငံရဲ့မွေးရေးစေဝါပြဿနာဟာဆယ်စုနှစ်နဲ့ချီရှိလာခဲ့ပြီးဒါကိုထိရောက်စွာကင်တွယ်ဖြေရှင်းနိုင်ဖို့မြန်မာအစိုးရကပြီးခဲ့တဲ့လပိုင်းနေ့အတွင်းမွေးရေးစေတိုက်ဖြက်ရေးဆိုင်ရာမူဝါဒတည်တရက်ပြဋ္ဌာန်းလိုက်ပါတယ်။ဒီလိုလွတ်ဆောင်ချက်ဟာအရှိတောင်အာရှနိုင်ငံတွေထဲမှာပထမဦးဆုံးလည်းဖြစ်ပါတယ်။မူဝါဒတည်ရမွေးရေးစေဝါ30သူတွေကိုပြည်တံပေးအရေးယူမဲ့အစားစီးပြအောင်ကုသနိုင်ရေးအတွက်သူတို့ရဲ့လိုအပ်ချက်တွေကိုကူညီပြည့်စည်ပေးရေးအပေါ်အာရုံစိုက်လှုပ်ဆောင်မှုဖြစ်ပါတယ်။2015ခုနှစ်နဲ့နှိုင်းယှဉ်ရင်ပြီးခဲ့တဲ့2019ထဲမှာဘိန်းဆိုင်ဧက၄ဘုံ၃ဘုံကြာဆင်းသွားပေမဲ့ကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံပြီးရင်မြန်မာနိုင်ငံဟာဒုတိယမြောက်ဘိန်းအများဆုံးထွက်နေတဲ့နိုင်ငံဖြစ်နေသေးပါ။အရှိတောင်အာရှတစ်လွှာမှာမကြသေးခင်ကတင်းစီရမိတဲ့မွေးရေးဆေးပြားတွေကိုကြည့်ရင်မြန်မာနိုင်ငံဟာစိတ်ကြွစေအများဆုံးထုတ်လုပ်တဲ့နိုင်ငံတွေကတစ်ခုဖြစ်လာပါတယ်။မြန်မာနိုင်ငံမှာလည်းမွေးရေးဆေး၃သူတွေကိုထောင်ချအပြည့်ပေးလိရှိပါတယ်။မွေးရေးဆေးအနည်းငယ်လက်ဝဲရှိရင်တော့ထောင်နှံ၁၀နှစ်ထိကြာခံရပါတယ်။မွေးရေးဆေးရောင်းသူတွေဆိုရင်အနှစ်20ဝန်းကျင်ထောင်ချခံရသူတွေရှိပါတယ်။နယ်သာလန်နိုင်ငံသူတည်တနာအဖွဲ့တစ်ခုက2016မှာထုတ်ပြန်တဲ့စစ်တမ်းတစ်ခုမှာတော့မြန်မာနိုင်ငံမှာနိုင်ငံရေးကျင်းသား6000ကျော်ရှိတဲ့အထက်က၄ဘုံတစ်ဘုံဟာမွေးရေးဆေးနဲ့ဆက်နွယ်ပြီးဖမ်းဆီးပြစ်ဒဏ်ချခံရသူတွေဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့မွေးရေးစေဝါထိန်းချုပ်ရေးမူဝါဒအစ်ကိုကုလသမဂ္ဂမွေးရေးစေဝါနဲ့ရာဇဝမှုတိုက်ပြည့်ရေးဆိုင်ရာအဖွဲ့ UNODC ရဲ့ပူးပေါင်းကူညီမှုနဲ့ရေးဆွဲတာဖြစ်ပြီးမွေးရေးစေပြဿနာကိုကျန်းမာရေးနဲ့လူအခွင့်အရေးရှုထောင့်တွေကနေချင်းကပ်ဖြေရှင်းဖို့အခြေခံနဲ့ရေးဆွဲခဲ့တာပါ။ဘိန်းတောင်သူတွေကိုလည်းအခြားသီးနှံတွေအစားထိုးစိုက်ပျိုးစေပြီးဝင်ငွေတိုးစေဖို့နဲ့သူတို့အတွက်နိုင်ငံတကာအကူအညီတွေပို့ရအောင်လှုံ့ဆော်သွားရေးရည်ရွယ်ထားပါတယ်။မြန်မာနိုင်ငံမှာအရင်ကကျင့်သုံးခဲ့တဲ့မွေးရေးဆေးတိုက်ဖြတ်ရေးမူဝါဒဟာအောင်မြင်မှုအသေးမရှိခဲ့ဘူးလို့ပြည်ထောင်စုဝန်ကြီးဌာနအရာရှိကြီးတဦးကပြောပြီးမြန်မာအစိုးရကအခုရေးဆွဲလိုက်တဲ့မူဝါဒအစ်စ်တွေကအရင်ထက်ပိုပြီးအလုပ်ဖြစ်လာနိုင်တယ်လို့သူကသုံးသပ်ပါတယ်မြန်မာအစိုးရရဲ့မွေးရေးဆေးဝါးဆိုင်ရာမူဝါဒအစ်စ်ကိုကြိုဆိုတဲ့အထက်မှာဒီမူဝါဒကိုရေးဆွဲရမှာအကြံပေးအဖွဲ့အဖြစ်ပါဝင်တဲ့ဒေါ်နန်းပန်းဤခန်းကလည်းပါဝင်ပါတယ
် Focus on public health and human rights
အခုမူဝါဒအစ်စ်ကမူရစေတိုက်ဖြည့်ရေးပြဿနာကိုကျန်းမာရေးလူ့အခွင့်အရေးရှုထောင့်ကနေချင်းကပ်ဖြေရှင်းဖို့ရည်ရွယ်ထားတဲ့အတွက်ဒါကိုကျွန်မတို့သဘောကျပါတယ
်မြန်မာဆိုရကအခုရေးဆွဲလိုက်တဲ့မူဝါဒထဲမှာအာသာချက်တွေအများကြီးပါဝင်ပြီးလမ်းကြောင်းမှန်ပေါ်ရောက်နေပြီဖြစ်ကြောင်းဒီမူဝါဒအောင်မြင်အောင်ဘယ်လောက်ထိလေးထားဆောင်ရွက်သွားမလဲဆိုတဲ့ပေါ်မူတည်ကြောင်း UNODC အဖွဲ့ရဲ့မြန်မာဌာနကိုယ်စားလှယ် Tres Vesta ကပြောပါတယ်မြန်မာဆိုရကမူရစေဆိုင်ရာမူဝါဒအစ်စ်ရေးဆွဲလိုက်ပေမဲ့မွေးရေးဆေးဆိုင်ရာတည်ဆဲဥပဒေတွေမှာတော့စိန်ခေါ်မှုတွေရှိနေသေးပဲလို့ဒေါ်နန်းပန်းဤခန်းကပြောပါတယ
်။ One is comprehensive looking at both the
မွာရတဲ့အရာမွေးရေးဆေးဝါးပြဿနာကိုထိရောက်စွာကင်တွယ်နိုင်မယ်လို့မျှော်လင့်မိပါတယ်။အစိုးရအနေနဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းတွေနဲ့အနီးကပ်လက်တွဲဆောင်ရွက်ဖို့လိုပါတယ်။အထူးသဖြင့်မွေးရေးဆေးရောင်းဝယ်သုံးစွဲနေကြတဲ့အတိုင်းအဝိုင်းနဲ့ထိတွေ့ဖို့ပါ
။မွေးရေးဆေးဝယ်ယူသုံးစွဲမှုရော့ကြလာအောင်ဆေးဆွဲနေသူတွေအတွက်ဆေးပြက်ပြီးနောက်ပိုင်းပြန်လည်ထူထောင်ရေးစင်တာတွေထားရှိပေးဖို့လိုကြောင်းမွေးရေးဆေးသုံးဆွဲသူကွန်ရက်အဖွဲ့ကအကြံပြုပါတယ်မွေးရေးဆေးသုံးသူတွေကိုဖမ်းဆီးထောင်ချလိုက်ုံနဲ့ဒီပြဿနာတွေပြေလည်သွားမှာမဟုတ်ဘူးလို့လည်းသူတို့ကထောက်ပြကြပါတယ်ခင်ဗျာ
ကိုညာဝင်အောင်ဖြစ်ပါတယ်အခုတစ်ခါမျိုးပြည်နဲ့ပတ်သက်တဲ့သတင်းပုတ်ကြားပါဦးမယ်ပြိပခတွေအတွင်းမှာပိတ်မိနေတဲ့ကလေးငယ်တွေကိုအကာအကွယ်ပေးရေးညွန်ပေါင်းဖွဲ့ကနေပြီးတော့ကလေးငယ်တွေကိုတပ်ဖြတ်မှုနဲ့ကလေးခွင့်ရေးကျူးလွန်ချိုးဖောက်မှုတွေအတွက်မြန်မာအစ္စရေးနဲ့အာဖဂန်နစ္စတန်နိုင်ငံတွေကအစိုးရတပ်တွေကိုကုလသမဂ္ဂရဲ့2018ခုနှစ်အတွက်နာမည်ပြက်အမည်မဲဆင်းမှာထည့်သွင်းဖို့ကုလသမဂ္ဂတွင်းမှုချုပ်ကိုမနေ့တုန်းကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်ဒီအကြောင်းပြေဆုံးကိုဒေါ်လာလာတန်ဆက်ပြီးတော့ပြောပြပါလိမ့်မယ်
ခရီးသူငယ်များနဲ့လက်နက်ကင်ပြည်ပခစောင့်ကြည့်ရေးပြုစုတဲ့ညွန်ပေါင်းအုပ်စုကအမီမဲစီးမှမြန်မာအစ္စရေးနဲ့အာဖဂန်နစ္စတန်တို့ကိုထည့်သွင်းဖို့ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကိုမလ6ရက်နေ့အင်္ဂါနေ့ကတောင်းဆိုလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂတွင်းမှုချုပ်အနေနဲ့ပြီးခဲ့တဲ့နှစ်ကရာဒူးတတန်းစတင်ထမ်းဆောင်ခဲ့ပြီးတဲ့နောက်ခရီးသူငယ်များနဲ့လက်နက်ကင်ပြည်ပခဒုတိယကြိမ်မြောက်အစည်းအဝေးခန်းစားကိုလက်ရှိပြုစုနေတာဖြစ်တဲ့အတွက်အဲ့ဒီအစီအခံစာရဲ့နောက်ဆက်တွဲမှာဒီအမည်မဲဆင်းကိုထည့်သွင်းဖို့ညွန်ပေါင်းအဖွဲ့ကတောင်းဆိုလိုက်တာဖြစ်ပါလေ။ကလေးသူငယ်များနဲ့လက်နက်ကင်ပြည်ပခစီးရင်ပြုစုရေးညွန်ပေါင်းအဖွဲ့ရဲ့ကြံပေးဖို့အဖွဲ့မှာဥက္ကဋ္ဌဖြစ်တဲ့ရာကီတာနီကာဗီတီကကုလသမဂ္ဂမှာကျင်းပခဲ့တဲ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအခုလိုတိုက်တွန်းခဲ့ပါလေ။
First, we recommend the Secretary General to include 6 parties from 7 countries in his 2018 annual reports annexes.
အတွေ့အမှုချုပ်ကိုပထမဆုံးအကြံပေးချင်တာကသူ့ရဲ့2018ခုနှစ်အစည်းအဝေးခန်းစာရဲ့နောက်ဆက်တွဲမှာအမည်မဲစီးရင်ထည့်သွင်းသတ်မှတ်ပေးဖို့ပါပဲ။အဲ့ဒီအမည်မဲစီးရင်ထဲမှာမြန်မာ၊အာဖဂန်နစ္စတန်၊ကွန်ဂို၊အစ္စရေးနဲ့အလဲအာဖရိကကတပုံအုပ်စုတွေအပြင်မာလီနဲ့တောင်ဆူဒန်တို့ကိုပါထည့်သွင်းပေးစီလိုပါတယ်။
ဒါအပြင်မြန်မာနိုင်ငံနဲ့ပတ်သက်လို့အမည်မဲစီးရင်တွင်သွင်းရမှာလေမြန်မာအစိုးရလုံခြုံရေးတပ်ကိုထည့်သွင်းဖို့သူကတောင်းဆိုလိုက်ပါတယ
် We recommend the Secretary General list Tatmadaw or the Myanmar State Security Forces on the basis of sufficient credible
အတွေ့အမှုချုပ်အနေနဲ့တမရော်ဒါမှမဟုတ်မြန်မာအစိုးရလုံခြုံရေးတပ်တွေကိုအမည်မဲစီးရင်မှာထည့်သွင်းဖို့အကြံပေးချင်ပါတယ်ခိုင်လုံပြီးကြီးလေးတဲ့ပြစ်မှုတွေဖြစ်တဲ့ကလေးတွေကိုတတ်ဖြတ်တာကိုလဲအင်ကချွင်ရင်းအောင်လှုပ်တာအာဓမပြုကျင့်တာနဲ့တခြားလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့အထောက်အထားတွေတွေ့ရှိခဲ့ရပါတယ်
။ဒါအပြင်မြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာခရစ်သူငယ်တွေပေါ်မြန်မာလုံခြုံရေးတပ်တွေရဲ့ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုလည်းသူကဥပမာပေးထောက်ပြခဲ့ပါတယ်။
In Myanmar, in just one attack on a village called Tulatoli in Rakhine State on August 30th, 2017, Human Rights Watch estimated...
မြန်မာနိုင်ငံရခိုင်ပြည်နယ်မှာရှိတဲ့တူလာတိုလင်ကျေးရွာမှာ2018ခုနှစ်ဩဂတ်လ30ရက်နေ့ကရိုဟင်ဂျာတွေရာနဲ့ချီပြီးတော့လုံခြုံရေးတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုကိုခံခဲ့ရပါတယ်။အဲ့ဒီကမ်းခြေမှာကလေးတွေကိုတပ်ဖြတ်ပြီးတော့မြစ်ထဲကိုပစ်ချခဲ့တယ်ဆိုတာကို HRW လူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ကစုံစမ်းသိရှိခဲ့ပါတယ်။
ခုလိုအမည်မဲစီးရင်တင်သွင်းမှုစီးရင်ပြုစုရာမှာ2018ခုအတွင်းအထောက်အထားတွေအရ Amnesty International, Human Rights Watch, လူခွေးစောင့်ကြည့်ရေးအဖွဲ့၊နေစည်းမခြားဆရာဝန်များအဖွဲ့အပြင်အမေရိကန်နိုင်ငံသားဌာနနှင့်ယုံကြည်ရတဲ့ NGO အဖွဲ့အစည်းတွေထံကစီးရင်ခံစာတွေကိုအခြေခံပြီးတွေးဆမေးမြန်းခန်းတွေအရအမည်မဲစီးရင်ကိုပြုစုခဲ့တာလည်းဖြစ်ပါတယ်။ Joe Baker ကတော့ Human Rights Watch ရဲ့ကလေးသူငယ်များဆိုင်ရာတာဝန်ခံတဦးဖြစ်ပါတယ်။ကလေးစစ်သားများပပျောက်ရေးအဖွဲ့ကလည်းမတည်ခဲ့သူဖြစ်ပြီးသူအနေနဲ့အသက်18နှစ်အောက်ကလေးသူငယ်တွေကိုစစ်တပ်ထဲတုံ့သွင်းခြင်းမခံရအောင်လှုပ်ရှားမှုမှလည်းအောင်မြင်စွာဆွမ်းဆောင်ခဲ့သူဖြစ်တဲ့အပြင်ကလေးသူငယ်များအခွင့်အရေးနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံကိုတွားရောက်လေ့လာခဲ့ဘူးသူဖြစ်ပါတယ်။သူကခုလက်ရှိတင်သွင်းတဲ့ကလေးသူငယ်များနဲ့လက်နက်ကိုင်ပြည်ပခစောင့်ကြည့်ရေးဖွဲ့ရဲ့အမည်မဲစီးရင်မှာတင်သွင်းခံရတဲ့အဖွဲ့တွေအနေနဲ့ဒီစီးရင်ကနေပယ်ဖြည့်ရအောင်ဘယ်လိုလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာကိုလည်းခုလိုသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
် Once a party is on the list to be removed they have to agree
အမည်မဲစီးရင်တင်သွင်းခံရတဲ့အုပ်စုတွေအနေနဲ့ခုလသမဂဌာနအဖွဲ့တွေနဲ့ညှိနှိုင်းပြီးခိုင်မာတဲ့အပြင်အချိန်အကန့်အသတ်နဲ့ဆောင်ရွက်ရမယ်အခြေလက်တွေကိုလိုက်နာရမှာဖြစ်ပါတယ်။ဒါအပြင်အတွေ့အမှုချုပ်ပြောခဲ့တဲ့အတိုင်းမိမဲစင်းကနေပယ်ဖျက်ပေးနိုင်ဖို့ရာကဒီနေ့ပတ်လုံးပယ်ပြစ်မှုကိုမှကျူးလွန်ချုပ်ဖောက်ခြင်းမရှိမှဖြစ်နိုင်မယ်လို့လည်းသူကပြောခဲ့ပါတယ်။တွေ့အမှုချုပ်ဂူတရက်စ်ရဲ့ကလေးသူငယ်များနဲ့ပြည်ပခဆိုင်ရာ2018ခုနှစ်ပတ်လည်အစီရင်ခံစာကိုအတွေ့အမှုချုပ်အနေနဲ့လာမယ့်အောက်တိုဘာလမှာထုတ်ပြန်ဖို့ရှိပြီးအမည်မဲစီးရင်ကိုလည်းအဲ့ဒီအစီရင်ခံစာနောက်ဆက်တွဲမှာဖော်ပြပေးဖို့ကလေးသူငယ်များနဲ့လက်နက်ကိုင်ပြည်ပခစောင့်ကြည့်အဖွဲ့ကတိုက်တွန်းထားတာလည်းဖြစ်ပါလေရှင်
ဒေါ်လာတန်တကြခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းအစိုးရတပ်စစ်စင်ရေးတွေနောက်ပိုင်းမှာ ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြရတာ6လကြာလာခဲ့ပေမဲ့ဒီဒေသမှာအခုချိန်ထိလူမျိုးစွယ်မျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားတဲ့လူရမျိုးတွေစနစ်တကျဆောင်ရွက်နေလို့မဲလို့ကုလသမဂ္ဂလူခွင့်အကြီးအကဲကပြောလိုက်ပါတယ်မကြာခင်ရပိုင်းတွင်းကပဲထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုသူတွားရောက်တွေ့ဆုံခဲ့ပြီးတဲ့နောက်ပိုင်းအခုချိန်နေတိုင်းဆိုလို့ရှိရင်ဒုက္ခသည်တွေနေရပြန်ရေးကမဖြစ်နိုင်သေးဘူးလို့သူကမှတ်ချက်ပေးပါတယ်ဒီအကြောင်းကိုသားညုံကဆက်ပြီးတော့ပြောပြပါလိမ့်မယ်
ရှိခိုင်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေဟာ6လကြာလာပြီဆိုပေမဲ့အရင်လိုပဲဒီ ethnic cleansing ဆိုတဲ့လူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုတွေကရှိနေတော့မယ်ဆိုပြီးတော့လူခွင့်ဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Andrew Gilmore ကပြောဆိုလိုက်တာပါအရင်နှစ်တုန်းကလူသွေးသံတရေရဲ့ရှင်းလင်းဖယ်ရှားမှုလို့နီလာမဟုတ်တော့ဘဲနဲ့ပို့ပြီးတော့ညင်သားတဲ့နီလာတွေကိုတုံးပြီးတော့ Ranger Muslim တွေငတ်မုတ်ခေါင်းပါပြီးနေထိုင်လို့မရအောင်လုပ်လာတယ်လို့လည်းကုလသမဂ္ဂအကြီးအကဲကဆွဆွဲခဲ့ပါတယ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Andrew Gilmore ဟာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုရောက်ရှိနေတာဖြစ်ပြီးတော့အဲဒီမှာဒုက္ခသည်တွေကိုတွေ့ဆုံစကားပြောခဲ့ပါတယ
် Today I had a Saturday
မြန်မာနေဇက်ကိုဖျက်ပြီးရောက်လာတဲ့သူတွေနဲ့စကားပြောဖြစ်ပါတယ်သူတို့ပြန်ပြောတာတွေကိုနားထောင်ရင်တကယ်ကိုနာကျင်ခံစားရပါတယ်သူတို့ခံစားနေရတဲ့ဆူဆူဝါအခြေအနေမျိုးတွေဟာတကယ်ကိုစဉ်ဆက်မပြတ်ဖြစ်နေတာပါ
ပြီးခဲ့တဲ့နှစ်ဩဂတ်စ်လမှာအစိုးရလူမျိုးရေးစခန်းတွေကိုအာဆာလက်နက်ကိုင်ဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်အစိုးရကတံပြန်စစ်ဆင်ရေးတွေပြုလုပ်ခဲ့ရမှာဒေသခံရိုဟင်ဂျာ9,000ဒီပါဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုရောက်ရှိလာတယ်လို့ကုလသမဂ္ဂကစာရင်းပြုစုထားပါတယ်စစ်ဆင်ရေးတွေရပ်သွားပြီဆိုပေမဲ့လည်းအခုနောက်ပိုင်းမကြာမီရပ်ပိုင်းတွေအထိကိုဒုက္ခသည်တွေဟာနေဆက်ဖြတ်ကျော်ပြီးတော့ထွက်ပြေးနေကြရုံပဲလို့လည်းဆိုပါတယ်ဒါဟာအသက်နှစ်ကလင်းစင်းဆိုတဲ့လူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုမြောက်တယ်လို့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကသုံးသပ်ပြောပါတယ်အဖြစ်ပြက်ကိုသုံးသပ်တဲ့နေရာမှာအခြားချင်းတွေတဲ့ဒုက္ခသည်စခန်းမှာမြင်ရကြားတဲ့ချင်းတွေဟာအဓိကဖြစ်တယ်လို့သူကဆုလိုပါတယ
် Nobody wants to reward the ethnic cleansers on the Myanmar side
ချင်းတွေတွေကိုကြည့်ရင်တပ်ပြန့်နေတာတွေတင်မကတော့ပါဘူးလိမ်ပိုင်းဆိုင်ရာအဓမ္မကျင့်မှုတွေကျူးလွန်နေုံနဲ့မဟုတ်တော့ပါဘူးလူတွေကိုချိန်းချောက်မောင်းထုတ်နေုံနဲ့မဟုတ်တော့ပါဘူးဒီလူတွေရဲ့အနာဂတ်နေထိုင်မှုဘဝတွေကိုဖျက်ဆီးပစ်ဖို့စနစ်တကျကိုကြိုးပမ်းဆောင်ရွက်နေတဲ့ပုံဖြစ်နေပါပြီ
မြန်မာဆွေကတော့ဒုက္ခသည်ပြန်လည်လက်ခံရေးအတွက်ပြင်ဆင်ဆောင်မှုတွေလုပ်နေပြီးတော့ဒီနေရာမှာကုလသမဂ္ဂအေဂျင်စီချို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုပါရယူဖို့အတွက်ဖိတ်ခေါ်ထားပါတယ်။ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Andrew Gilmore ကတော့အခုလိုအခြေအနေမျိုးမှာဒုက္ခသည်တွေအနေနဲ့ဂုံတိတ်ခါရှိရှိလုံလုံချင်ချင်နေရပြန်ရေးဆိုတာမဖြစ်နိုင်သေးဘူးလို့သူကမြင်ပါတယ်
။ I do not buy for one moment the narrative that some of those who were responsible
ညွှန်းနေစုရှင်းလင်းဖယ်ရှားရေးမှာတာဝန်ရှိတဲ့သူတွေရဲ့ပြောစကားတွေကိုနည်းနည်းမှမယုံပါဘူး။ကိုဖြစ်ကျင်တာကို့ဘာသာဟောကိန်းထုတ်နေတယ်လို့ပါပဲဒီလူတွေကိုအခုလိုမောင်းထုတ်ပြီးစိုးစိုးဝါဖြစ်အောင်လုပ်မယ်သူတို့ရဲ့မျှော်လင့်ချက်တွေအားလုံးဖျက်ဆီးခံရမယ်ဆိုရင်တည်ကြပါရဲသူတို့ဟာအစွန်းရောက်သွားကြမှာပါ
ရခိုင်မြောက်ပိုင်းမှာမြန်မာဆွေရရဲ့ပြီးခဲ့တဲ့နှစ်စစ်စင်ရေးတွင်ရိုဟင်ဂျာ6,900ထက်မနည်းတပ်ဖြတ်ခံခဲ့ရတယ်လို့နေကြာမဲ့ဆရာအများအဖွဲ့ကခန့်မှန်းထားပါတယ်ရိုဟင်ဂျာကျေးရွာတော်များများမိရှုဖျက်ဆီးခံခဲ့ရပြီးတော့ကျေးရွာ55ရွာထက်မနည်းလုံးဝကိုဖျက်ဆီးခြင်းခံခဲ့ရတယ်လို့လည်းလူခွင့်အဖွဲ့တွေကဂျူရီတပ်ပုံတွေကိုကိုးကားပြီးတော့ဖော်ပြခဲ့ကြပါတယ်။မြန်မာအစိုးရရောမြန်မာစစ်တပ်ကပါဒါတွေဟာမမှန်ကန်တဲ့ဆွဆွဲချက်တွေပဲဖြစ်ပြီးတော့မြန်မာနိုင်ငံနဲ့မြန်မာအစိုးရကိုပုံရိပ်ပြအောင်လို့လှုပ်ကြံပြောဆိုမှုတွေဖြစ်တယ်လို့မြင်ပါတယ်။လက်ရှိမှာတော့ရခိုင်မြောက်ပိုင်းဒေသကိုသတင်းတောက်တွေလွတ်လွတ်လပ်လပ်တွားရောက်နိုင်ခြင်းမရှိသေးသလိုကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီတွေလည်းထိရောက်မပေးနိုင်သေးပါဘူးမြန်မာအစိုးရကတော့ဒီ ICRC နဲ့ပေါင်းပြီးတော့ချက်ချင်းနေလှူရှာမှုအတွင်းနဲ့အကူအညီတွေဆောင်ရွက်ပေးနေတယ်လို့ဆိုပါရယ်မကြာမီရပိုင်းကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မြင်းပေါ်မှာဒုက္ခသည်အချို့နေထိုင်တာနဲ့ပတ်သက်လို့နယ်စပ်မှာတင်းမာမှုအနေငယ်ဖြစ်ခဲ့ပါတယ်ဒါပေမဲ့အခုရာဒီဒုက္ခသည်အတော်များများဘင်္ဂလားဒေ့ရှ်နယ်မြေတဲကိုဝင်ရောက်သွားခဲ့တယ်လို့မြန်မာဘက်ကလူညိုကြီးပြန်လျှော့ခဲ့တာမို့လို့တင်းမာမှုအတန်ငယ်တော့လျော့သွားပါတယ်လူခွင့်ဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအခုလိုမျိုး၄ရက်ကြာလာရောက်တဲ့ခီးစဉ်အချိန်မှာပဲမြန်မာနဲ့ရိုဟင်ဂျာဒုက္ခသည်တွေရေးကိစ္စဟာဆွစ်ဇာလန်မှာကျင်းပနေတဲ့လူခွင့်ကောင်စီနှစ်ပတ်လည်အစည်းအဝေးကြီးရဲ့အလေးပေးပြောစရာအကြောင်းအတစ်ခုလည်းဖြစ်နေပါတယ်ခင်ဗျာ
ဒီ UI မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်မြန်မာပိုင်းက2018ခုမတ်လ9ရက်ဗုဒ္ဓဖူးနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေစေလိုင်းဒိုမီတာ32 40 49တို့ပြင်လိုင်းဒိုမီတာ50 kHz 5999လိုင်းလက်မီတာ190 kHz 1505တို့ကနေတိုးချဲ့ထုတ်လွှင့်ပေးနေတယ်လို့ VOA Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ကြပါလေ။အခုကျွန်တော်တို့တင်ဆက်ပေးမယ့်ဒုတိယပိုင်းမှာနားဆင်ကြမယ့်အထဲ
ဖြစ်လိုက်ရေမရှိတဲ့ကိစ္စရောနောက်တစ်ခုကဒီအထဲမှာပြောဆိုပြီးတော့မှဟိုတိုင်းပြည်ကတွားနေတဲ့နိုင်ငံကိုလွှဲသွားဖို့လုပ်နေကြတယ်အဲ့ဒီအမှန်ပါပဲ။ဒီနေရာမှာကျွန်တော်ပြောချင်တာတစ်ခုကတော့ကျွန်တော်ရှိမှာ
တိုင်းရိုက်လေလိုင်းဆွေးနွေးကပြန်လည်ထုတ်လွှင့်တဲ့အခါမှာဒီအကြောင်းပြေဆုံးကိုနားဆင်ကြမှာဖြစ်ပါလေ။နောက်တစ်ခါဒီနိုင်ငံတကာသတင်းမီဒီယာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဖော်ပြထားတဲ့စိတ်ဝင်စားစရာအကြောင်းအရာတွေကိုကောက်နှုတ်တင်ပြတဲ့အစီအစဉ်နောက်ပြီးတော့နည်းနည်းခင်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်စာတာတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုအရင်ဆုံးကမ္ဘာမီဒီယာတွေထဲကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းဦးကျော်စံသားနဲ့ကျွန်တော်ပူးတက်ပြီးတော့တင်ပြပေးမှာပါ
။ရိုဟင်ဂျာတွေကိုတိုက်ခိုက်နေပြီမဲ့မြန်မာစစ်တပ်ကိုအော်စတြေးလျကဆက်လက်လေ့ကျင့်ပေးသွားမယ်ဆိုတဲ့ကောင်းစဉ်နဲ့ Asia Correspondents မှာဤသတင်းအကိုထုတ်တင်ပြလိုပါတယ်။ဩစတြေးလျနိုင်ငံကာကွယ်ရေးဌာနက2018အတွင်းမြန်မာနိုင်ငံစစ်တပ်ကိုလက်ကျင့်ပေးမဲ့အစီအစဉ်အတွက်အမေရိကန်ဒေါ်လာ3သိန်းသုံးဆွဲသွားဖို့စီစဉ်နေပါတယ်။ဒါဟာမြန်မာစစ်တပ်ကိုအင်္ဂလိပ်စာသင်ကြားလက်ကျင့်ပေးရတဲ့အဆုံးပြုမှာဖြစ်ပါတယ်။ဒါ့အပြင်ဩစတြေးလျနဲ့ထိုင်းနိုင်ငံတို့ပူးတွဲကမ္ဘာကထပြုမဲ့ပီရပ်ဂျာဘီရူစီရေးလက်ကျင့်မှုမှာလည်းမြန်မာစစ်တပ်ကိုထည့်သွင်းသွားမယ်လို့ဆိုပါတယ်။တက်မတော်လို့ခေါ်တဲ့မြန်မာစစ်တပ်ဟာနယ်မြေရှင်းလင်းရေးဆိုတဲ့လှုပ်ရှားမှုမှာခိုင်ပင်နယ်ကရိုဟင်ဂျာတွေပေါ့ ethnic cleansing လူမျိုးလိုက်စီးနှင်းဖယ်ရှားမှုနဲ့ genocide လို့ခေါ်တဲ့လူမျိုးလိုက်စပ်ဖြတ်မှုတွေလုပ်ခဲ့တယ်လို့ဆိုဆွဲခံရတာဖြစ်ပါတယ်။2009ကစပြီးအိန္ဒိယဘင်္ဂလားဒေ့ရှ်ကိုထွက်ပြေးနေသူပေါင်း9သိန်းနီးပါးရှိနေပါပြီ။အစုလိုက်စပ်ဖြတ်မှုမတိတ်မှုရိုဟင်ဂျာရွာတွေကိုမိရှုမှုအပါအဝင်အကြမ်းဖက်မှုတွေကျူးလွန်ခဲ့တယ်လို့လည်းညွှန်းဆိုနေကြပါတယ်။ဒီလူရက်တွေကြောင့်ကုလသမဂ္ဂကဒါဟာလူမျိုးလိုက်စီးနှင်းဖယ်ရှားမှု ethnic cleansing လို့ဖွင့်ဆိုထားပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ယန်ဟီလီကဆိုရင်ဒါဟာ genocide လူမျိုးလိုက်စပ်ဖြတ်မှုဖြစ်တယ်။မြန်မာကောင်ဆောင်ဒေါ်အောင်ဆန်းစုကြည်ကို crime against humanity လို့ခေါ်တဲ့လူသားမျိုးနွယ်ပေါ်ပြစ်မှုကျူးလွန်တယ်လို့ဆိုထားပါတယ်။ဒီလိုအချိန်မှာကြံနိုင်ငံတွေကမြန်မာစစ်တမ်းနဲ့အဆက်အသွယ်ဖြတ်နေကြပေမဲ့ဩစတြေးလျကတော့အသင်းအတင်းဆက်ဆက်မှုတွေဆက်လက်ထားရှိနေပါတယ်။တိုက်ခိုက်ရေးမဟုတ်တဲ့ကိစ္စတွေမှာစာနာမှုအကူအညီနဲ့ဘီအန်ဒီယဇူကဇေးရီအတွက်တခါငင်းချမ်းရေးထိမ့်သိမ့်မှုနဲ့အင်္ဂလိပ်စာသင်ကြားရေးကိစ္စတွေအတွက်ဆက်လက်ကူညီထောက်ပံ့သွားမယ်လို့ဩစတြေးလျကာကွယ်ရေးဌာနကဆိုနေတာပါဒီလိုထိတွေ့ဆောင်ရွက်ခြင်းအပြင်တပ်မတော်ခင်မီ professional army ကာကွယ်ရေးအင်အားစုတစ်ခုဖြစ်လာစီပြီးနိုင်ငံတကာလူမှုစာနာရေးဥပဒေကိုလိုက်နာစေဖို့အတွက်ရည်ရွယ်တာဖြစ်တယ်လို့လည်းဆိုပါတယ်အမေရိကန်နဲ့ကနေဒါတို့ကတော့စစ်ကောင်းဆောင်တွေကိုတန်ခတ်အရေးယူမှုတွေချမှတ်လုပ်ဆောင်နေပါတယ်ဩစတြေးလျနိုင်ငံဟာမြန်မာနဲ့ထိတွေ့ဆက်ဆံမှုကြောင့်အရင်တုန်းကလည်းလူခွင့်ရေးအဖွဲ့တွေရဲ့ဝေဖန်မှုကိုခံခဲ့ရပါတယ်။ Amnesty International ဒီပစံလူညင်းကြံတာကွင်အဖွဲ့ဒါရိုက်တာတူဦးဖြစ်သူတီရနာဟာဆင်ကမြန်မာနိုင်ငံကိုလက်နက်တပ်ဆင်ပေးခြင်းဟာရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုကိုကူညီရာရောက်တယ်လို့ပြောကြောင်းရေးသားထားပါတယ်ခင်ဗျာ
။ဗုဒ္ဓဘာသာဝင်တွေကြမ်းဖက်လာတဲ့အခါမှာဘာကြောင့်ကျွန်တော်တို့အံ့ဩကြတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ Dan Arnold နဲ့ Alicia Turner တို့ရဲ့ပူးတွဲရေးသားထားတဲ့ဆောင်းပါးကို The New York Times သတင်းစာမှာမတ်လ9ရက်နေ့ကဖော်ပြထားပါတယ်။မြစ်တာထားရမယ်၊တနာကျင်နာရမယ်၊သီးခံခွင့်လွှတ်ရမယ်စတဲ့အချက်တွေကဂေါ်ဘောကဘာသာရေးတွေမှာဆင်လာအဖြစ်ရှိနေတဲ့အချက်တွေပါ။ဒါပေမဲ့လည်းဘာသာရေးဆိုင်ရာအကြမ်းဖက်မှုတွေဖြစ်လာတဲ့အခါမှာတော့ဘာသာရေးကိစ္စတွေကိုလေ့လာနေသူတချို့အတွက်တအံ့တော်ဖြစ်စေပါတယ်။ဗုဒ္ဓဘာသာလူအဖွဲ့အစည်းတွေဟာငြင်းညက်မှုနဲ့တင်းမြတ်မှုတွေရှိတယ်လို့တော်တော်များများကတောက်လျှောက်ယုံကြည်ခဲ့ကြတာပါ။ဗုဒ္ဓဘာသာအများစုရှိတဲ့မြန်မာနိုင်ငံမှာဘာသာရေးဆိုင်ရာအကြမ်းဖက်မှုတွေရှိလာတော့အထူးသဖြင့်ဗုဒ္ဓဘာသာယဟန်တန်ဃာတွေနဲ့အကြမ်းဖက်မှုတွေဆက်ဆက်ပတ်သက်လာတဲ့အခါမှာလဲတော်တော်များများကတအံ့တော်ဖြစ်ကြပါတယ်။တကယ်တော့ဗုဒ္ဓဘာသာအများစုရှိကြတဲ့နိုင်ငံတွေမှာအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့တမိုင်းတွေရှိပါတယ်။တိရိလင်္ကာနိုင်ငံကနှစ်ရှည်ပြည်တွင်းစစ်ကာလအတွင်းဗုဒ္ဓဘာသာအမျိုးသားရေးဝါဒီတွေလဲပါဝင်ပတ်သက်မှုတွေရှိခဲ့ပါတယ်။ ဒီကနေ့ခေတ်ထိုင်းနိုင်ငံကနိုင်ငံရေးအကြမ်းဖက်မှုတွေအတွင်းမှာလည်းဗုဒ္ဓဘာသာဝင်တွေရဲ့ပါဝင်ပတ်သက်မှုတွေရှိပါတယ်မြန်မာနိုင်ငံမှာအခုဖြစ်ပေါ်နေတဲ့ရိုဟင်ညာမွတ်စလင်တွေအပေါ်မှာကျူးလွန်တဲ့အကြမ်းဖက်မှုတွေဟာဘာသာရေးကိစ္စတက်တက်မဟုတ်ပါဘူးရိုဟင်ညာတွေကိုဖြစ်ပယ်ထားတာလည်းကြားပါပြီလူနည်းစုတိုင်းသားတွေအဖြစ်သူတို့ဟာဘောင်မဝင်တဲ့သူတွေမြန်မာနိုင်ငံကိုတရားမဝင်ရောက်လာခဲ့ကြတဲ့နိုင်ငံသားတွေအဖြစ်ရိုဟင်ညာတွေဟာအဆက်ဆံခံရပါတယ်ရိုဟင်ညာတွေကိုအကြမ်းဖက်ဆက်ဆံနေကြတာဟာလည်းဗုဒ္ဓဘာသာဝင်တွေဖြစ်နေလို့ဗုဒ္ဓဘာသာဝင်ဆိုတာအကြမ်းဖက်ရက်စရာတွေကိုဆန့်ကျင်ရမှာမဟုတ်ဘူးလားတူးနဲ့တူးမေတ္တာထားရမှာမဟုတ်ဘူးလားတန်ကြီးခံရမှာမဟုတ်ဘူးလားဆိုတဲ့မေးခွန်းတွေလည်းပေါ်ပေါက်လာပါတယ်လို့ The New York Times သတင်းစာမှာဖော်ပြထားပါတယ
်အခုတစ်ခါဒေါ်လာလာတန်မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာစီစဉ်လိုက်ရောက်ပါပြီ American Indian 3နှုန်းတွေကိုဒေါ်လာတန်ဆက်ပြီးတော့ပြောပြပါလိမ့်မယ်
ဒီကိမ်းနဲ့ကျင်ပြမယ် idiom အသုံးက
touch and go
ဖြစ်ပါတယ်စာလုံးပေါင်းက t o u c h touch က t ရ a n d n ကနှစ် g o go ကသွားတာဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့ ठी ပြီးတော့သွားတာပေါ့ဒီသုံးဆင့်သက်လာတာကရေချောင်းလောကကလို့ဆိုပါတယ်ရှေးတုန်းကတိမောတစည်းပေါ်ကနေနောက်တစည်းကိုကုံတွေပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ပြောင်းမယ်ဆိုလို့ရှိရင်ဒီဘက်ကတင်မောနဲ့ဟိုဘက်ကတင်မောနှစ်စည်းလုံးရှင်ပြီးရကြရမှာတစည်းနဲ့တစည်းတောင်ထိလူနီးပါလို့ဆိုပါတယ်တင်မောတစည်းနဲ့နောက်တစည်းဟာကတ်နေတယ်ဆိုရင်ဘယ်လောက်အန္တရာယ်ရှိလဲဆိုတာတော့ရရှိများစဉ်းစားပဲကြည့်နိုင်ပါတယ်ဒါကြောင့်လေပြောင်းစရာရှိတာကိုပြောင်းပြီးတာနဲ့တင်မောနှစ်စည်းအများဆုံးထွက်ဖို့ကအကောင်းဆုံးအခြေအနေအန္တရာယ်အကင်းဆုံးလို့ဆိုနိုင်ပါတယ်ဒါကြောင့်မို့လို့လေတင်မောနစီထိပြီးတော့ထွက်တယ်ဆိုလို့ရှိရင်အဘိဓေကတော့အန္တရာယ်ရှိလာတာထိတုံးမှလည်းအန္တရာယ်ကဘယ်လိုဖြစ်မယ်ဆိုတာကိုကြိုပြီးမသိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် touch and go ဆိုတဲ့ idiom အသုံးကတော့အခြေအနေကဘယ်လိုရှိမှမခံမနိုင်ဘဲနဲ့တိတ်အန္တရာယ်ကြီးတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
It was touch and go during the surgery for my sister. But, thank goodness, it turned out well.
ခွဲဆုကူတချိန်မှာကျွန်တော်ညီမရဲ့အခြေအနေကတိတ်ကိုဆိုးရင်ရတာတခုခုလွဲသွားတာနဲ့ဒုက္ခရောက်နေတာတော်ပါသေးရဲ့အားလုံးအဆင်ပြေချောချောမောမောဖြစ်သွားတာမို့လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
It was touch and go during the surgery for my sister, but thank goodness it turned out well.
အချိန်ဤဟာအန္တရာယ်ရှိတယ်တခုခုလွဲသွားတာနဲ့ဒုက္ခရောက်နိုင်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Touch and go.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။တော်လှတန်းစီစဉ်တဆက်တဲ့ Irian စီစဉ်ကိုနားဆင်ကြရတာပါအခုတော့မနေ့ကညပိုင်းမှာဆွေးနွေးကြတဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုပြန်ပြီးတော့နားဆင်နိုင်ပါပြီမတ်တင်ကြီးထိုက်ကစီစဉ်တင်ဆက်ထားပါတယ
်မင်္ဂလာပါရှင် VOE ရဲ့အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်ဒီညပိုင်းမှာတော့ဒီမြန်မာလူထုကြားမှာမကြခင်ကတိတ်ကိုရေပန်းစားခဲ့တဲ့ဒီ R2P လို့ခေါ်တဲ့ဒီနိုင်ငံတကာကကာကွယ်ပေးရန်တာဝန်ပေါ့နော် responsibility to protect နဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာပါနိုင်ငံတစ်ခုရဲ့ပြည်ပခအခြေအနေတွေစိုးဝါလာရင်ဒါနိုင်ငံတကာကကာကွယ်ပေးရမယ့်တာဝန်ကိုဆိုလိုတာဖြစ်ပါတယ်အဲ့တော့ဒီရခိုင်ပြည်နယ်ကလူ6သိန်းကျော်9သိန်းနီးပါးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့ပြည်ပခနဲ့ပတ်သက်ပြီးတော့နိုင်ငံတကာတက်တီဝင်လာမယ်ဆိုတဲ့အယူအဆတွေအပြောအဆိုတွေရေးသားဖြန့်ဝေချက်တွေအပေါ်မှာအဓိကထားပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ဥဆောင်ဆွေးနွေးပေးဖို့အတွက်1990ဖြစ်ရွေးကောက်ပွဲအနှံ့ရလွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေနောက်အာရှလူခွင့်ရေးကော်မရှင်ကလူခွင့်ရေးရှေ့နေကြီးဦးမင်းလွင်ဦးနဲ့ဝိုင်းရင်သတင်းစာဆရာဦးစီတူအောင်မြင့်တို့ကိုကျွန်မဖိတ်ခေါ်ထားပါတယ်။ဒီကိစ္စဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဒါဆန်နဲ့ရေးသားပေးဖို့ခြားသူတွေမေးမြန်းထားကြသူတွေလည်းယာနဲ့ချီပြီးတော့ရှိနေပါတယ်။အခုအရင်ဆုံးတော့ဟိုမေးမြန်းခြားသူတွေလည်းရှိထားကြတဲ့ဒီ R2B အခြေအနေနဲ့နိုင်ငံတကာတက်တွေဝင်လာဖို့ဆိုတဲ့ အယူအဆရဲ့ဖြစ်နိုင်ခြေပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ကျွန်မအရင်ဆုံး၈နေကြီးဥမင်းလွင်ဦးကိုဒီဟာနဲ့ပတ်သက်ပြီးတော့အရင်ဆုံးဆက်ပြီးတော့ဆွေးနွေးပေးစီချင်ပါတယ်ရှင်ဆရာဥမင်းလွင်ဦးကြားပါလားရှင်
ဟုတ်ကဲ့ကြားပါတယ
်ဟုတ်ကဲ့ပါရှင်ဆရာဒီကိစ္စနဲ့ပတ်သက်ပြီးတော့မင်းမြန်းတဲ့လူတွေလည်းရှိပါတယ်ဆရာကနဦးပြောရင်းနဲ့ဒါသူတို့လည်းဖြေပေးပြီးသားဖြစ်တာပေါ့နော်အတူပီဆိုတဲ့အခြေအနေအရဒီနိုင်ငံတကာတက်တွေမြန်မာပြည်ထဲကိုဝင်လာနိုင်တဲ့အယူအဆပေါ့နော်ဒီအယူအဆကဘယ်လောက်များဖြစ်နိုင်ခြေရှိပါသလဲဆရာ
ဟုတ်ကဲ့ဒီအကြောင်းပြောမယ်ဆိုရင်ကျွန်တော်ဒီအတူပီဘယ်အဆပေါ်လာလဲပေါ့နော်အဲ့ဒါနည်းနည်းအချိန်ကလေးတော့ပြောချင်ပါတယ်အဲ့တော့ကုလသမဂ္ဂအထွေထွေညီလာခံရဲ့2005ခုနှစ်ဝေါ်ဆမ်မစ်ဆုံးဖြတ်ချက်60ပြည်ဆောင်တရားဒီအပိုက်138နဲ့139တွေမှာအတူပီဖြစ်လာလို့ရှိရင်ဝင်ရောက်ပတ်သက်နိုင်တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးဖော်ပြထားတာရှိအဲ့တော့အဲ့ဒီလိုမျိုးနိုင်ငံတကာရဲ့အကူအညီယူဖို့လိုအပ်တဲ့အချက်လက်တွေတိုင်းမှာလူမျိုးတုံးသက်ပြမှုဒီပါတယ်လူမျိုးဆိုရင်ညွန်းတဲ့ဇွဲတောက်ပြအောင်ရှင်းလင်းရေးဒီပါတယ်နောက်ပြီးတော့လူသားတို့အပေါ်မှာကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေပါတယ်အဲ့ဒီဥပဒေတွေပါတဲ့အပြင်ကိုနောက်ပြီးတော့တခါထပ်ဖြေဖို့အတွက်ကြိုးပမ်းကြတာကကျွန်တော်တို့ HIV AIDS တာမယာဆီးမားဖြစ်လာလို့ရှိရင်လည်းဒီလိုမျိုးကာကွယ်နိုင်ငံတကာရဲ့အကောက်အွယ်ယူဖို့အတွက်ပါတယ်နောက်တခါသဘာဝဘီအန်ဒီတွေဖြစ်ပွားလာလို့ရှိရင်လည်းနိုင်ငံတကာကနေပြီးတော့အကာအကွယ်ပေးဖို့တာဝန်ရှိတဲ့အတူပီးရအကာအကွယ်ပေးနိုင်အောင်ဆိုပြီးတော့ရည်ရွယ်ချက်တွေနဲ့ပြသထားတာဖြစ်တယ်။အခုလက်ရှိအခြေအနေမှာတော့မြန်မာနိုင်ငံအတွင်းမှာဒီလိုမျိုးအတူပီးနဲ့ပတ်သက်ပြီးတော့ဝင်ရောက်ဆက်ဖက်နိုင်တဲ့အလားအလာကျွန်တော်တို့ဥပဒေအရလည်းမမြင်ပါဘူး။နောက်ပြီးတော့လက်ရှိမြန်မာနိုင်ငံအစိုးရရဲ့လုပ်ကိုင်ဆောင်ရွက်ပုံတွေအရလည်းဒီနိုင်ငံတကာကဝင်ရောက်ဆက်ဖက်နိုင်လောက်တဲ့အထိကိုပြန်ပြရေးယူလောက်အောင်ဖြစ်မလာနိုင်ဘူးလို့ပဲကျွန်တော်တို့လောလောဆယ်ဆယ်တော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာဦးမင်းလွင်ဦးကျေးဇူးပါရှင်ဟုတ်ပါတယ်ဒီ R2P ဆိုတဲ့အယူအဆနဲ့ပတ်သက်ပြီးတော့ဒီရိုဟင်ဂျာခွင့်ရလှုပ်ရှားသူတွေဘက်ကပြောနေကြတာတော့ဒါကြပါပြီနှစ်တင်နဲ့ချီပါပြီကျွန်မမှတ်မိပါတယ်ဒါပေမဲ့ဒီနိုင်ငံတကာအနေနဲ့ရောအထူးသဖြင့်အနောက်နိုင်ငံတွေအနေနဲ့ရောဒါမီဒီယာတွေအနေနဲ့ရောဒီ R2P နဲ့ပတ်သက်ပြီးတော့အကျယ်တဝန့်ပြောဆိုတာဆွေးနွေးတာအရေးဖန်တန်ပန်ပြောတာဒါမျိုးတွေမတွေ့ရပါဘူးရှင်ဒါပေမဲ့ဒီလောလောလတ်လတ်မြန်မာလူလူကြားမှာ R2P ဆိုပြီးတော့နိုင်ငံတကာတက်တွေဝင်လာမယ်ဒီလိုဖြစ်လာရင်ဘယ်သူကိုအားကိုးရမယ်ဘယ်သူကအထိနာမယ်အဲဒီလိုပေါ့နော်ဝေဖန်တန်နေစင်ကျင်သုံးတက်ကြတဲ့အတန်တွေတော်တော်လေးထွက်ခဲ့ပါတယ်ဒီပေါ်မှာကျွန်မဆရာထောက်တက်တင်းဆွေကိုဟိုပြောပြပေးစေချင်ပါတယ်ရှင်ဆရာဒီအကြောင်းအရာတွေပေါ့နော်လူလူကြားမှာဒီလိုဟိုအော်တောင်းနေအခြေအနေမဟုတ်တောင်းတော်တော်လေးကြဲကြဲပြန့်ပြန့်ထွက်ခဲ့ပါတယ်ဒီပုံမှာဆရာဘလို့ယူဆပါလဲရှင်ဆရာအမြင်လေးသိချင်ပါတယ
်ဟုတ်ကဲ့ခင်ဗျာအခုတော့မေဝန်တဲ့ပြောရရင်တော့ပမာနိုင်ငံမှာကအခုလို R2P ရောအဲ့အရင်ကလည်းအဲ့လိုဟိုအမျိုးမျိုးသောဟာနိုင်ငံရေးဆောင်ပုတ်တွေကမ်ပိန်းတွေဟိုတင်းစကားတွေဗန်စကားတွေဟိုစကားတွေစကားတွေကပမာပြည်မှာနော်ဆယ်စုနှစ်လောက်အတွင်းတစ်ဆယ်စုနှစ်လောက်ပါပဲအတွင်းမှာတော်တော်များများဖြစ်နေတယ်တကယ်အရှိမဟုတ်တဲ့ဟာကိုချက်ကားပြီးတော့တကယ်ဖြစ်တာကိုဖြည့်ဆည်းပြီးတော့ပြောဆိုပြီးတော့လုတ်ကင်နေကြတဲ့အစင်လားအကျဉ်းဆိုးကပမာဏနိုင်ငံမှာဆယ်စုနှစ်တခုလောက်ဆွဲနေတော့ပမာလူလူအပေါ်မှာဟုတ်နိုးနိုးဟိုဆွေးမှုတွေရောအကျက်ကပြောဆိုတာတွေရောအမျိုးမျိုးဖြစ်နေတဲ့အနေထားတည့်ရလို့ကျွန်တော်ကတော့အဲ့လိုပဲမြင်နေခင်ဗျာဒါဟာမဖြစ်တဲ့ဘူးလို့ကျွန်တော်တို့မြင်ပါတယ်တိုင်းပြည်ပြည်ပြောင်းလဲရေးအခြေတိုင်းပြည်ပြန်လဲတည်ဆောက်ရေးကိစ္စတွေနောက်တစ်ခါဒီကနေ့လို့ဟိုတက်နေတဲ့အစိုးရမျိုးကိုဝိုင်းရအပေးကူညီဝိုင်းလို့ရမယ်လောက်ရတီကိုစန့်ကျင်အောင်လွှဲသွားအောင်ဒီနေ့အဖြစ်လူလူကိုနားရအောင်လုပ်နေကြတဲ့ကမ်ပိန်းလားလို့ကျွန်တော်ကတော့ဟိုတန်လျာရှိနေတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်ဆရာဟုတ်ကဲ့ဟိုဆရာဦးစီသူအောင်မြင်ရောဆရာအမြင်လည်းသိပြစေရှင်ဒီအကြောင်းတွေဘာအကြောင်းတွေများဖြစ်နိုင်ပါသလဲဒီစိုးရင်ချက်တွေပြောရမလားဟိုသတိပေးပြောဆိုတာတွေလို့ပြောရမလားရှင်ဒါတွေထွက်လာပါတယ်ဆရာအမြင်ဆွေးနွေးပေးပါအောင်ရှင်ဆရာ
အဲအရှိမအဲကျွန်တော်ဆရာတယောက်ပြောသွားတဲ့ဥစ္စာတွေအကုန်လုံးအမှန်တွေပါပဲဟိုဖြစ်နိုင်ကြီးမရှိတဲ့ကိစ္စရောနောက်တစ်ခုကဒီအထဲမှာ ပြောဆိုပြီးတော့မှဟိုတိုင်းပြည်ကတွားနေတဲ့လမ်းကြောင်းကိုလွှဲသွားအောင်လုပ်နေကြတယ်အဲ့ဒီအမှန်ပါပဲဒီနေရာမှာကျွန်တော်ပြောချင်တာတစ်ခုကတော့ကျွန်တော်ရှေ့မှာစစ်အာဏာရှင်ဖြစ်မှာပေါ့နော်ဟိုဖြစ်ထားခဲ့ဘူးတဲ့ဟာတွေကိုကျွန်တော်တို့ကမမေ့ဖို့လိုပါတယ်အဲ့မှာဘာလဲဆိုတော့ကျွန်တော်ရှေ့ပိုင်းမှာဒါစစ်အာဏာရှင်စနစ်ကတိုင်းပြည်မှာရေးရဲဆက်ဆက်ဒါကိုလူမျိုးချင်းဖြစ်နေခဲ့တယ်ရက်ဆက်ခဲ့တယ်ဒီလိုမျိုးရှိအခွင့်အရေးတွေချုပ်ချယ်ခဲ့တယ်အဲ့ဒီဖြစ်နေတဲ့အနေအထားကိုလိုက်ပြီးတော့မှအနောက်နိုင်ငံနဲ့ဒါဒီမိုကရေစီတိုင်းပြည်တွေဥရောပတိုင်းပြည်တွေကမ္ဘာမိသားစုကြီးကနေပြီးတော့မှဆရုပ်တိုင်းပြည်ကိုစီးပွားရေးအရေးယူဒဏ်ခတ်ဖိတ်ဆို့တယ်ဆိုတဲ့ကိစ္စတွေနောက်ပြီးတော့မှဟိုပြစ်မှတ်ထားပြီးတော့မှလူပုဂ္ဂိုလ်တယောက်ချင်းပေါ့နော်ဒီဆရာနာရှင်ကြီးရဲ့နာမည်တွေနဲ့အဲ့ဒါဖိတ်ဆို့တာအရေးယူတာတွေဒါတွေလွတ်ခဲ့ပြီးတဲ့စာရကတွေရှိတယ်ကျွန်တော်တို့ဒီမှာဆိုတော့အဲ့ဒီကိစ္စဖြစ်လာတဲ့အချိန်လုံးကလည်းကျွန်တော်တိုင်းပြည်ကဆရာနာရှင်နဲ့အဆွေအပွားတွေဒီအာဏာပိုင်တွေကဘာလို့လဲဆိုတဲ့အခါကျဒါရီယာအနောက်နိုင်ငံတွေဒါဒီမိုကရေစီနိုင်ငံတွေဥရောပနိုင်ငံတွေကလည်းဒီအတိုင်းပြီးလာပြီးတော့မဟာရီယာလုပ်နေတာမတရားလာပြီးတော့လုပ်နေတာဆိုပြီးတော့မှအဲ့လိုမျိုးပြစ်ပေါင်းများစွာလုပ်ခဲ့တယ်ကိုယ့်စီမှာဘာဖြစ်လို့ဖြစ်တယ်လဲဆိုတဲ့ဥစ္စာကမ္ဘာမိသားစုကြီးနဲ့တင်းတင်းကြပ်ပတ်ပြီးတော့မှတိုင်းပြည်ကောင်းကောင်းကြီးလုပ်ဖို့အတွက်ဆိုတဲ့အတိအကျကိုဘယ်တော့မှမဖြတ်ချူးခဲ့ဘူးအခုလည်းအဲ့ဒီတိုင်းနဲ့အခုတော့တစ်ဖက်ကနေဆိုရင်ဟုတ်တယ်ဒီကျွန်တော်တိုင်းပြည်ကိုဆန့်ကျင်နေတဲ့ဟိုတချို့သောအဖွဲ့အစည်းတွေကနေတော့မှအတန်းကြီးလို့ကြည့်ကြော်ဝင်ရောက်ပြီးတော့မှအာဒီစီလိုအရေးကြီးနေဆိုတဲ့အဖန်လေးကိုဖြည့်လာတယ်။ဖြည့်လာတော့ဒီတစ်ဖက်ကနေပြီးတော့မှဟိုအရင်လုံးကလူတွေလိုအာဏာပိုင်တွေနဲ့အလားတူတူရဲ့လူတွေကလည်းဘာပြောလဲဆိုတဲ့ခါကျတော့အာဒီမျိုးလာတယ်ဆိုရင်ဒါတို့တိုင်းပြည်ကိုတစ်ဖက်လုံးနေတာပဲ။အမေရိကန်ကလာပြီးတော့မှဒုက္ခပေးဖို့လုပ်တယ်။အင်္ဂလန်ကဒုက္ခပေးဖို့လုပ်တယ်။ဥရောပသမ္မဂတွေကလုပ်တယ်။ဒီလိုမျိုးတွေပြန်ပြီးတော့မှဝါဒဖြန့်လာနေတာတွေရှိတယ်။တကယ်တော့တကယ်အတိတ်တွေကတော့တကယ်အရေးကြီးတဲ့ကိစ္စကတော့အခုလိုပြောကြဆိုကြတဲ့ကိစ္စတွေဖြစ်လာတာ ethnic cleansing ဆိုပြီးတော့မှဆူဆွဲတဲ့ဟာဒီဖြစ်လာအောင်ဘယ်အခြေအနေတွေကတုံ့ပြန်ခဲ့လဲဘလူးတွေဘလူးတွေကလုတ်ခဲ့လဲကျွန်တော်တို့ဒီမှာဘာတွေအမှားတွေရှိလဲဒါတွေကိုသေချာပြန်ပြောဆိုပြီးတော့မှကမ္ဘာမိသားစုကြီးနဲ့တင်းတင်းကြပ်ပတ်အောင်အလောက်လောက်အရာကြီးတွေအပါဝင်ဒီမိုကရေစီနိုင်ငံတွေဥရောပနိုင်ငံတွေနဲ့ဟိုတင်းတင်းမြတ်အောင်လုပ်ရမယ့်နိုင်ငံကိုမလုပ်ဘဲနဲ့အရင်ခေတ်ကလိုဖြစ်အောင်တုံ့ပြန်နေတဲ့အလူရအခုဆိုရှင်းရှင်းကြီးကျွန်တော်တို့မြင်နေရပြီဒါတွေကဆိုတဲ့အခါကျတော့ကျွန်တော်အမြင်ကတော့ဒီခုဖြစ်နေတဲ့ပြဿနာမှာကျွန်တော်တို့တိုင်းပြည်ကကိုယ်ကဘာမှားခဲ့တယ်လဲဒီလားရှိတဲ့အာဏာပိုင်တွေကဘာတွေမှားယူခဲ့လို့ဘယ်လောက်ကြီးတော့ဖြစ်သွားသလဲဆိုတာကိုပြန်ဆန်းရှင်းတဲ့ဟာတွေကိုမလုပ်ဘဲနဲ့လမ်းလွဲရအောင်လုပ်နေတဲ့အရေးကြီးတာတွေလို့ပဲကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်အခုတော့ဒီပါဝင်ဆွေးနွေးဖို့အတွက်ကျမတို့ရဲ့သောရရှင်ကိုနေဦးလင်းရှိနေပါတယ်ရှင်ကိုနေဦးလင်းဝင်ရောက်ဆွေးနွေးပေးပါရှင
်ကျွန်တော်မြင်တာတော့တို့သုံးဦးနဲ့စန့်ကျင်တဲ့အမြင်မြင်နေပြเนาะဒါပေမဲ့ဗမာနိုင်ငံလူတွေကတွေးနေတာကြတော့တမျိုးဖြစ်နေတယ်ဗျအခုနတရင်းစားဆရာတွေရောဥပဒေပညာရှင်တွေရောဟာလားဘာကြောင့်ဘာကြောင့်အချက်အလက်တွေပြောဒါပေမဲ့နောက်ဆုံးညာအပွင့်လင်းပြောလို့ရှိရင်ဒီအမေရိကန်ပြည်တော်စုအမတ်ကိုယ်တိုင်ကအခုနောက်ဆုံးပြောတဲ့အခါမှာရှင်းပြောရင်ဒီပြစ်မှုဟာဘာလဲဆိုတဲ့အခါ ethics cleaning မြောက်တယ်လို့ပြောတယ်ကျွန်တော်တို့ကမဟုတ်ပါဘူးလို့ပြောတယ်သူကမြောက်တယ်လို့ပြောတယ်ဆိုတဲ့ကိုဟာဒါဟာရှင်းပြောရင်ကုလသမဂ္ဂမှာလည်းတင်တာနှစ်ကြိမ်သုံးကြိမ်ရှိပြီဆိုတော့ဒါဟာမယိုးသားမှုကိုပြတာပေါ့ဗျာသူတို့ရဲ့ဒီအမေရိကန်ရဲ့ဝင်ရောက်ဆက်ဖဲမှုကိုဘယ်လောက်ရှိတယ်မရှိဘူးဆိုတာဟိုရှားပြင်လက်ထက်လောက်ကစပြီးတော့ခင်ဗျားတို့သိသင့်တယ်လို့မြင်တယ်ဗျာတိုင်းပြည်ဟာပြတ်သွားပြီးရင်ပြန်ဆူယူလို့မလွယ်ဘူးဗျာ
ဟုတ်ကဲ့အဲ့တော့ကိုနေဦးလင်းဟုတ်ကဲ့ကိုနေဦးလင်းဆွေးနွေးခြင်းနဲ့အချင်းချုပ်ကပါပါလေအဲ့တော့အမေရိကန်ကဒီဟာကိုမြန်မာပြည်ကိုဒီ R2B အကြောင်းပြပြီးတော့ဝင်မယ်ဆိုတဲ့သဘောလားရှင်ကိုနေဦးလင်းရဲ့ဟိုလူရင်းဆွေးနွေးချက်ကပါပါလေ
ဟုတ်ဗျာ
ဟိုကျမဟိုရှင်းနေကြီးကိုမေးချင်ပါတယ်ကိုနေဦးလင်းရဲ့ယူဆချက်ကတော့ဒါတကယ်ဖြစ်နိုင်တယ်ဆိုပြီးတော့ဒါ तू ကယူဆနေပါတယ်
အဲ့တော့ဒီကျွန်တော်တို့ R2B အနေနဲ့ဝင်နိုင်ဖို့ဆိုလို့ရှိရင်သတ်မှတ်ထားတဲ့အချက်အလက်တွေရှိပါတယ်အဲ့တော့အုပ်ချုပ်တဲ့အစိုးရကနိုင်ငံသားတွေကိုပြည်ယာဆွေးမှုလူမျိုးတုံးသတ်ပြမှုလူသားမဆန်တဲ့ယာဆွေးမှုအတွက်ကျူးလွန်တဲ့ပြစ်မှုတွေကိုအကာအကွယ်ပေးဖို့တာဝန်ရှိတယ်ဒီတာဝန်တွေကိုအစိုးရကိုယ်တိုင်ကပြတ်ကွက်နေတာဒါကနံပါတ်1အချက်ပါနံပါတ်2အချက်ကအဲ့ဒီလိုကာကွယ်တဲ့အခါမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကအစိုးရကိုဝိုင်းဝန်းပြီးတော့ကူညီပေးဖို့လိုတယ်။ဒါကနံပါတ်1အချက်ပါ။နံပါတ်3အချက်ကနိုင်ငံတကာအတိုင်းအဝိုင်းကလည်းကူညီတယ်၊သက်ဆိုင်ရာအစိုးရကိုယ်တိုင်ကလည်းဘာလို့မှမတတ်နိုင်ဘူးကာကွယ်ဖို့စံတာလည်းမရှိတော့ဘူးဆိုလို့ရှိရင်အတော့ပြောတဲ့ R2B ကိုအသုံးချဖို့ဖ
ဖြစ်လာတယ်ပေါ့နော်ဒါပေမဲ့ဒါအသုံးချမယ်လို့ပြောသေးဘူးအဲ့ဒီတော့အသုံးချဖို့မချဖို့ကိုကုလသမဂ္ဂလူညုံရေးကောင်စီကနေပြီးတော့ပြည်သားအထူးကြံပေးကိုယ်စားလှယ်ဆေးလုပ်ပြီးတော့စုံစမ်းစစ်ဆေးအချက်အလက်တွေရှာအောင်မယ်နောက်ဆုံးအဖွဲ့ဝင်၅နိုင်ငံရဲ့သဘောထားတွေယူမယ်လူညုံရေးကောင်စီရဲ့၅နိုင်ငံသဘောထားတွေရအတူပီရဝင်ရောက်နိုင်ငံတကာတပ်ဖွဲ့တွေအနေနဲ့ဝင်ရောက်ဆက်ဖက်သင့်ပါလေဆိုပြီးတော့ဆုံးဖြတ်တဲ့အချိန်ကြတော့မှသာဝင်နိုင်မဲ့ကိစ္စအမျိုးဖြစ်တယ်။အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာအခုလက်ရှိအစိုးရတုံးနေတဲ့ကိစ္စရပ်တွေကကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်လည်းအကာအကွယ်ပေးထားဖို့တာစီပီးသားလေးဖြစ်တယ်။ကျန်လေလက်ခံမယ်လို့လည်းပြောထားတယ်။နေရာချဖို့လည်းအကုန်လုံးစီစဉ်ထားပြီးသားဖြစ်တယ်။နောက်နိုင်ငံတကာအတိုင်းဝိုင်းတွေကလိုအပ်တဲ့အကူအညီတွေကိုလည်းလက်ခံမယ်ဆိုပြီးတော့ပြောထားတာတွေရှိတယ်။သေဒနာမှန်နဲ့လာရောက်ပူပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ဆောင်ရွက်နိုင်ဖို့အတွက်အဖွဲ့အစည်းပါဖွဲ့စည်းထားပြီးသားဖြစ်တယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ကဒီအမေရိကန်တနိုင်ငံတွေကနေပြီးတော့အစိုးရပြောသလိုပေါ့နော်ဥပဒေနဲ့ချင်းစလို့ကျင်းတင်တိုင်းကျဲလို့မရတဲ့အခြေအနေမျိုးရှိတယ်ဆိုတာကိုကျွန်တော်တို့တွေ့နေရတယ်။ဒါကြောင့်လည်းကျွန်တော်တို့ကအတူပီလည်းမဖြစ်နိုင်ဘူး။နိုင်ငံတကာစစ်ကုံရုံးဆိုတာလည်းမဖြစ်နိုင်သေးဘူးအဲ့ဒါဒီကြောင့်ကျွန်တော်တို့ကပြောနေရတာဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါဆိုတော့ဆရာဦးစီတို့အောင်မြင်မြန်မာဆိုရရဲ့လုပ်ငန်းဆောင်တာတွေပေါ့နော်ဒီရခိုင်ရေးနဲ့ပတ်သက်ပြီးရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးတော့လုပ်နေတာတွေကတကယ်ရောပြောလောက်ဆိုလောက်ဖြစ်နေပြီလားရှင်ထိရောက်ပါသလား
ထိရောက်ပါသလားဆိုတဲ့ဥစ္စာကကျွန်တော်ကရလနဲ့တွေ့ရမယ်လေရလနဲ့တွေ့ရမယ်ဆိုတဲ့အခါကျတော့အခုလက်ရှိဒါအစိုးရကတော့ပြောတယ်ကျွန်တော်တို့ကအရှင်းဆုံးဖြစ်နေပြီဒါဒီနောက်ပြီးတော့မှဟိုနိုင်ငံကအတိုင်းဝိုင်းကိုလည်းသွားပြီးတော့ပြတယ်အဆောက်အဦတွေဘယ်လိုဆောက်ထားလဲပါညာဘယ်လိုလက်ခံမလဲဒါပေမဲ့ပြောက်မရောက်မလာသေးဘူးပြောက်လာတဲ့အပြင်ကိုဒီ January လနဲ့ February လအခုဒီ2018ပဲရောက်တဲ့အထိကိုဖတ်ပြီးတော့မှအဲ့ဒီဘက်ကိုထွက်ခွာသွားတာဒီလည်းရှိနေဆုံးပဲဆိုတဲ့အခါကျတော့ဒါဒီကိုဘယ်လိုပြန်သုံးတတ်မလဲခုနကပြောတယ်ဆိုတဲ့ကိစ္စကအမှန်ပါခုနကဟိုဆရာဦးမင်းလေးပြောတဲ့စီမှာလည်းအဲ့ဒါကအမှန်ပါအာဒီပီတို့ကတော့တကယ်ကိုကြီးကျယ်တဲ့အခြေတော့မဟုတ်ပါဘူးဒါပေမဲ့အဲ့လိုမဖြစ်ပြီလေဘာမှမဖြစ်ဘူးလားဆိုတော့မဟုတ်ဘူးကြာ ethnic cleansing ဆိုပြီးတော့မှပေးချချဘူးပြောနေတယ်ပြောတယ်သူတို့ရဲ့အကျိုးကြောင်းကလည်းဟိုရိုးရှင်းတာပေါ့နော်အဲ့ဒါဘာလဲဆိုတော့လူတွေအုပ်စုလိုက်ပေါ့နော်ဒါ transplant ရဲ့ဒါသုံးဖို့မပုံတော့ရှစ်ပြောင်းသွားရတယ်ပြီးတော့မှနေအိမ်တွေမီးရှို့ခံရတယ်အဲ့နောက်ထပ်ထပ်ပြီးတော့မှထွက်လာတဲ့တဲ့င်းတွေမှာအဲ့ဒီရွှေ့သွားတဲ့နေရာတွေမှာအတချို့တော့တိုင်းလာတဲ့နေရာပြန်ချထားမှုတွေရှိနေတယ်တစ်ဖက်မှာတောင်းချမှုတွေလည်းဘာလဲဆိုတော့ဒီမောင်နှောတောင်ပိုင်းတက်တော့မောင်နှောတောင်ပိုင်းတက်မှာပြန်ပြီးတော့နေရာချမပေးဘူးဟိုထုတ်ရှားမှုတွေဒါတွေကလည်းရှိနေတယ်ဆိုတော့ဒါတွေကိုတော့ခြုံငုံပြီးတော့မှဆွဆွဲမှုတွေရှိနေတဲ့အပြင်ကိုလက်တွေ့မှာလည်းအဲခုနကတော့လို့ပေါ့နော်ဒီဟာတွေကျူးလွန်တဲ့လူကတတိဖြစ်နိုင်ပါလေဆိုပြီးတော့မှဒါတပ်မတော်ခေါင်းဆောင်တွေကိုဟိုပြစ်မှတ်ထားပြီးတော့မှပိတ်ဆို့အရေးယူမှုတွေရှိလာတဲ့ခါကျတော့တပ်မတော်ကလည်းခုနကတော့ပြောတဲ့ထုတ်ပြန်ချက်တွေထုတ်ရတဲ့အဆင့်ကိုရောက်လာတာဆိုတော့ဟိုအကြီးကြီးတွေမဖြစ်တာမှန်ပေမဲ့ဟိုအရင်ကကျွန်တော်တို့တိုင်းပြည်မှာဖြစ်ခဲ့တဲ့အခြေအနေမျိုးကိုဖြစ်နေတယ်ကျွန်တော်တို့တိုင်းပြည်မှာတကယ်လို့ဖြစ်နေတယ်ဆိုတော့ပြောမယ်ဆိုရင်အစိုးရကအများကြီးလိုက်ပြီးတော့လုပ်နေတယ်ဆိုပေမဲ့ဒီကိစ္စကအစိုးရတစ်ခုတည်းနဲ့ဆိုင်တာမဟုတ်ဘူးအဲ့ဒီမောင်တော်ဘက်မှာအခုလို့ဆိုဖြစ်သွားတဲ့ပြဿနာမှာဖြစ်သွားတဲ့အကြောင်းရင်းတွေအကုန်လုံးကိုကျွန်တော်တို့ဟိုနှစ်ကာလနဲ့ပြန်ပြီးတော့ကြည့်လိုက်ရင်အစိုးရကဘာမှအဲ့မှာလုပ်နိုင်တဲ့အခြေအနေမရှိဘူ
းဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါဥဆောင်ဆွေးနွေးပေးခဲ့ကြသူတွေရောသောရရှင်နဲ့အားလုံးကိုရောအထူးပဲကျေးဇူးတင်ပါတယ်ရှင်
အင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်ကိုမတ်တင်ခီထိုက်ကတင်ဆက်ခဲ့တာကိုကျွန်တော်ပြန်ထုတ်လွှင့်ခဲ့တာပ
ါအမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်အမေရိကန်ဆိုရနဲ့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့အကြပူးပေါင်းဆောင်ရွက်မှုကြောင့်ဘင်္ဂလားဒေ့ရှ်လူထုအတွက်တာဝန်ထမ်းဆောင်တာမှာရဲတပ်ဖွဲ့ဟာနည်းပညာသစ်တွေရရှိရမှာဖြစ်ပါတယ်ဒါကာမက်ထရိုပိုလီတန်ရာဇဝမှုစုံစမ်းစစ်ဆေးရေးဌာန CID အရာရှိ21ယောက်အတွက်ပေးခဲ့တဲ့မျိုးရိုးဗီဇစုပေါင်းညွှန်ကိန်းစနစ်ဒါမှမဟုတ် Codis DNA အချက်လက်စုဆောင်းခြင်းဆိုင်ရာသင်တန်းစင်ပွဲကိုဖေဖော်ဝါရီ22ရက်နေ့ကလုပ်ခဲ့ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Marcia Bernicket ကအထူးဧည့်သည်တော်ဖြစ်တက်ရောက်အမှာစကားပြောခဲ့ပါတယ်။အမေရိကန်ကဝယ်ယူပေးတဲ့ Codis Computer Software ကိုအဲ့ဒီအခမ်းအနားမှာသံတမန်ကြီးကဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကိုတရားဝင်လွှဲပြောင်းပေးရပါတယ်။ဒီ software ဟာDNA တက်ခွဲကန်းရဲ့စွမ်းဆောင်ရည်ကိုပိုကောင်းလာစေမှာပါ။ Codis ဟာမှုကင်းစစ်သိပ္ပံနဲ့ကွန်ပျူတာနည်းပညာကိုပေါင်းစပ်ထားတဲ့ software ပါ။မှုကင်းဖြစ်တဲ့နေရာကကြားလာတဲ့ DNA နမူနာတွေကိုတခြားမှုကင်းဖြစ်ထားတဲ့နေရာတွေ၊အကျဉ်းကျရာဇဝတ်သားတွေ၊ ဖမ်းဆီးထားသူတွေစီကရယူတဲ့ DNA နမူနာတွေနဲ့ရှာဖွေတိုက်ဆိုင်နှိုင်းယှဉ်ဖို့ကိုဒစ်ကိုအသုံးပြုပါတယ်။လူအများပြားတည်ဆုံတဲ့အခါဘယ်သူဘဝခွဲခြားဖို့လဲဒီအချက်လက်ဘဏ်ကအထောက်အကူပြုနိုင်ပါတယ်။ဘင်္ဂလားဒေ့ရှ် CID အကြီးအကဲရဲ့ဗန်ကြားချက်အရအမေရိကန်နိုင်ငံတကာယာစုမှုစုံစမ်းစစ်ဆေးခြင်းဆိုင်ရာလေ့ကျင့်ထောက်ကူပြုအစီအစဉ် ICITAB နဲ့ FBI တို့ပူးပေါင်းပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုကိုဒစ်စနစ်အကူအညီပေးဖို့အမေရိကန်အကြမ်းဖက်ဝါဒတံပြန်နှိမ်နှင်းရေးဗျူရိုကနေရမုံငွေရယူခဲ့ပါတယ်။ Codis Software နဲ့သတင်းတပတ်ကြားသင်တန်းအတွက်နှီးပြရရဲ့ကုန်ကြစေးကို FBI ကလှူဒန်းပါတယ်။ ICITAB ကကွန်ပျူတာဆာဗာ software လိုင်စင်နဲ့နှီးပြရတွေအတွက်ခီးသွွာလာစေးတွေထောက်ပံ့ကူညီပါတယ်။ဘင်္ဂလားဒေ့ရှ်မှာတရားဥပဒေစိုးမိုးရေးကိုမြင့်တင်ဖို့နဲ့အထောက်အကူဖြစ်စေဖို့ရာစုတရားစီရင်ရေးကဏ္ဍမှာလှုပ်ဆောင်သူတွေအတွက် Codis စနစ်ကအခွင့်အလမ်းတွေပေးပါတယ်။Codis စနစ်ဟာထင်မြင်ယူဆချက်တွေနဲ့လက်တွေ့ကျတဲ့ကောက်ချက်တွေပေးပါတယ်။အပြစ်ရှိသူကိုတရားစီရင်ပြီးအပြစ်မဲ့သူလွတ်ကင်းစေဖို့အထောက်အကူပေးပါတယ်။စုံစမ်းစစ်ဆေးသူတွေအနေနဲ့မှန်းဆချက်တွေမဟုတ်ဘဲခိုင်မာပြီးသိပ္ပံနီးကြတဲ့အချက်လက်တွေကနေအမှန်ကိုဖော်ထုတ်နိုင်ဖို့ Codis ကအထောက်အကူပြုပါလိမ့်မယ်လို့တန်မကြီး Bernie Kett ကပြောပါတယ်။ဘင်္ဂလားဒေ့ရှ်လူထုအတွက်ပိုးပြီးကောင်းမွန်စွာတာဝန်ထမ်းဆောင်နိုင်သူတွေဖြစ်စေရေးအချိန်နဲ့စွန့်အင်ရင်းနှီးမြှုပ်နှံတဲ့အတွက်ကျေးဇူးတင်ပါတယ်။လူကြီးမင်းတို့ရဲ့ကြွမ်းကျင်မှုကိုဒီနည်းပညာနဲ့ပေါင်းဆက်လိုက်ရင်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရာဇဝတ်တရားစီရင်ရေးစနစ်တိုးတက်စေဖို့အဓိကအကြောင်းအချက်တစ်ခုဖြစ်လာနိုင်ပါတယ်လို့တန်မကြီးဘော်နီကက်ကသင်တန်းစင်ပွဲမှာပြောကြားသွားပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင်။
နာဆင်ကြရတာကအမေရိကန်ဆွာရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VO ရဲ့အားပေါ်မဟုတ်ပါဘူးခင်ဗျာ VO မြန်မာပိုင်းကပို့တဖူနေ့မနေ့ခင်စီစဉ်တွေကိုဆက်ပြီးတော့တန်ထွက်နေပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်
မြန်မာနိုင်ငံမှာရွန်ဂျာရီကိုအစားအစာငတ်မအောင်လုပ်နေတာမျိုးတွေရှိနေတာမို့သူတို့ကိုအချိန်မတန်သေးပဲပြန်ပြီးပို့ရင်အန္တရာယ်ရှိနိုင်တယ်လို့ Amnesty International လူ့ခွင့်ရေးအဖွဲ့ကမတ်လ6ရက်အင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရထံမှရွန်ဂျာဒုက္ခသည် 8,000 ကျော်အမည်စင်ကိုမြန်မာနိုင်ငံစီကိုပြီးခဲ့တဲ့သတင်းပတ်ထဲမှာလွှဲပြောင်းပေးရလိုက်ပြီးဒုက္ခသည်တွေနေရပြန်ပို့ရေးအတွက်စီစဉ်ကိုစတင်လိုက်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံရခိုင်ပြည်နယ်တွင်မှသူတို့အတွက်အန္တရာယ်များနေစေဖြစ်တာကြောင့်မပြန်လို့ကြသေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်မှရှိတဲ့ရွန်ဂျာအတိုင်းဝိုင်းကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ထိပ်ဖူးတပ်ဒုံးကျည်ထုတ်လွှတ်မှုတွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကရွေးချယ်တဲ့လမ်းပေါ်ကြောင်းပေါ်မူတည်ပြီးအမေရိကန်ပြည်ထောင်စုကလည်းတင့်တော်တယ်လို့တုံ့ပြန်ဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့မြောက်ကိုရီးယားဘက်ကကောင်းမွန်တင့်တော်တဲ့လမ်းကြောင်းကိုရွေးချယ်မယ်လို့မျှော်လင့်ထားကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ကာနေ့မှာပဲတုံ့ပြန်ပြောကြားခဲ့ပါတယ်နှစ်ဖက်ကြားတရှို့လုပ်ပေးနေတဲ့သူကိုတပ်ဖြတ်ဖို့စူးစမ်းမှုရဲ့နောက်ွယ်မှာရုရှားပါဝင်ပတ်သက်နေတယ်လို့အတည်ပြုနိုင်ခဲ့ရင်အခိုင်အမာလက်တုံပြန်သွားမယ်လို့ဗြိတိန်နိုင်ငံကချင်းချောက်ပြောဆိုလိုက်ပါတယ်။ရုရှားတရှို့လို့ပြောကြတဲ့စာကြီးဆက်ကရီပဲနဲ့သူ့ရဲ့တမီးဆိုသူတို့ဟာအင်္ဂလန်တောင်ပိုင်းမှာရှိတဲ့သူတို့နေအိမ်မှာလဲကျနေတာကိုတွေ့ရှိခဲ့ပြီးစိတ်ယုံတင်ထားတာဟာအစိတ်ခက်ခံရတာလို့ပြောနေတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဝင်ငွေဟာမနစ်ကဒေါ်လာ300ကျော်နည်းသွားတဲ့အတွက်သူဟာဒေါ်လာ 3.1 ဘီလီယံသာကျော်ရတော့တာမို့ကမ္ဘာဘီလီယံသာဆင်းမှာ222နေရာကိုရောက်သွားတယ်လို့ Forbes Magazine အင်္ဂါနေ့ထုတ်ပြန်တဲ့ကမ္ဘာဘီလီယံသာဆင်းမှာဖော်ပြထားပါတယ်။2018ခုနှစ်တုန်းကထရမ့်ဟာအကျယ်ဝဆုံးချမ်းသာဆင်းနံပါတ်544နေရာမှာရှိပါတယ်။အမေဇွန်အမှုဆောင်အရာရှိချုပ် Jeff Bezos ဟာမနစ်ကတဲ့ဒေါ်လာ 39.1 ဘီလီယံဝင်ငွေပိုများလာပြီး112ဘီလီယံကျော်ဝတဲ့ကမ္ဘာအချမ်းသာဆုံးဖြစ်သွားပါပြီ
။ဒေါခင်မျိုးသက်ကျေးဇူးတင်ပါတယ်။အခုမနေ့စီစဉ်ထုတ်လို့ရမှုကမဆုမြတ်ပုံဖြစ်ပြီးတော့အတန်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zinat Abdulrahman ဖြစ်ပါတယ်။ကျွန်တော်ကြောင်လွန်မှာအခုထုတ်လွှင့်ခဲ့တဲ့တနအီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိ line number 0169295ကနေပြီးတော့ထုတ်လွှင့်ပေးမှာပါ။ညနေပဲ6နာရီခွဲကနေပြီးတော့9:00 ठी အစီအစဉ်တွေကိုတော့ line number 0169295တို့ကနေနားဆင်နေပါတယ်တော်ရရှင်များအားလုံးကျေးဇူးများတင်ပါတယ် VOA ကိုနားဆင်နေတဲ့အထူးပဲဝမ်းသာပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.